Welcome to the Voice of America in Burmese.
မင်္ဂလာရှိတယ်မနေ့ကင်းကြည့်ကြပါလိမ့်ခင်ဗျာ VOA American တန်ရဲ့2022ခုနှစ်စက်တင်ဘာလ18ရက်စနေနေ့မနေ့ကင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ5 km 25 40 51နဲ့ VOA ရဲ့ Facebook စာမျက်နှာ YouTube စာမျက်နှာကပါကျွန်တော်တို့အခုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာပါရှင်ကျွန်မခင်မျိုးသက်ပါဒီမနေ့ကင်းသတင်းတွေကိုကိုဆောင်မှုကြောင့်လည်းသူပြောပြပေးပါမယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကသူ့ရဲ့အာဖဂန်နစ္စတန်နိုင်ငံတွင်းလုပ်ငန်းတွေကိုနောက်ထပ်6လဆက်ပြီးလုပ်ကိုင်ဖို့အတွက်တောက်ကြံနေမှာတင်းကြီးတညွတ်ထဲဆုံးဖြတ်ခဲ့ကြပါတယ်။မြန်မာအပေါင်းဝင်နိုင်ငံတကာပြဿနာတွေကိုကုလသမဂ္ဂမှာဆွေးနွေးကြမယ်လို့ကုလဆိုင်ရာအမေရိကန်သံတမန်ကြီးကပြောကြားလိုက်ပါတယ်။အမေရိကန်နဲ့ဩစတြေးလျမှာရှိတဲ့ပြင်သစ်သံမက်တွေကိုပြင်သစ်အစိုးရကချက်ချင်းပဲပြန်လည်ခေါ်ယူလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညောင်ဝင်းရောင်
။ဟုတ်ကဲ့ပါခင်ဗျာ။ကချင်ပြည်နယ်ကနေဒီ KIA ရဲ့လိုင်ဇာဌာနချုပ်ရှိရာကိုစစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့ပစ်ခတ်နေပါတယ
်။ကျွန်တော်တို့ KIOK ရဲ့အသက်ခံတွေလည်းမရှိပါဘူး။ဒီလိုချမှုလည်းတော့ဘာမှမရှိပါဘူး။အဲ့ဒါနှခါရှိပါတယ်။ဘာပြည်သူလူထုရှိတဲ့အတွက်ကိုဖြစ်တာတော့
KIA ရဲ့ပြောခွင့်ရဘူမူကြီးနော်ဘူးပြောသွားတာဖြစ်ပါတယ်။ဒီအကြောင်းနဲ့ဒီသတင်းသမားတွေဖန်စီတရားစွဲခံနေရတာတွေပိုစိတ်လာတဲ့အကြောင်းနဲ့မီဇိုရမ်ပြည်နယ်မှာမြန်မာဒုက္ခသည်တွေကိုကူညီဖို့အတွက်ဒီရမုံငွေရှာတဲ့ဂီတဖျော်ဖြေပွဲမှာမှန်းနာရတဲ့ပို့ပြီးတော့ရတဲ့အကြောင်းတွေကိုတင်ပြသွားဖို့ရှိပါတယ်အမျိုးသမီးကဏ္ဍသုတဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နီးပညာကဏ္ဍတွေကိုလည်းထုတ်ပြန်ဖို့ကျွန်တော်တို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုဇော်မိုးကျော်တို့ပြောပြပေးပါအောင်ဗျာ
ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အာဖဂန်နစ္စတန်နိုင်ငံတွင်းလုပ်ငန်းတွေကိုနောက်ထပ်6လဆက်ပြီးလုပ်ကိုင်နိုင်ရေးအတွက်တောက်ကြံနေကမဲခွဲဆုံးဖြတ်ရမှာကန့်ကွက်သူမရှိတင်းကြီးတညွတ်ထဲအတည်ပြုခဲ့ကြပါတယ်
။ The draft resolution has been adopted unanimously as resolution 2596.
မဲခွဲရမှာရလကတော့အဆုပြုချက်မူကြမ်းအတွက်ထောက်ခံမဲက15မဲဖြစ်ပါတယ်။ဒီဆုံးဖြတ်ချက်အမှတ် 2596 2020ကိုကန့်ကွက်သူမရှိတညီတညွတ်ထဲအတီးပြုတ်လိုက်ပါပြီလို့လုံခြုံရေးကောင်စီအလက်ကျဥက္ကဋ္ဌဖြစ်တဲ့ကုလသမဂ္ဂဆိုင်ရာအာလန်အမြဲတမ်းကိုယ်စားလှယ်ဂျယ်ရယ်ဒင်းနေဆန်ကမဲခွဲပြီးမှကြေညာလိုက်တာဖြစ်ပါတယ်ဒီဆုံးဖြတ်ချက်အတွက်မူကြမ်းကိုနော်ဝေးနဲ့အက်စတိုးနီးယားနိုင်ငံတွေကရေးဆွဲခဲ့ကြတာဖြစ်ပြီးတာလီဘန်တွေဘယ်လိုအုပ်ချုပ်မလဲဆိုတော့ကိုအကဲဖြတ်နိုင်ဖို့အဖွဲ့ဝင်နိုင်ငံတွေကိုအချိန်ပေးခဲ့တာဖြစ်ပါတယ်ဒီဆုံးဖြတ်ချက်ကြောင့်လာမယ့်လတွေအတွင်းကုလသမဂ္ဂရဲ့လုပ်ငန်းတွေဖြစ်တဲ့အာဖဂန်နစ္စတန်နိုင်ငံတွင်းကလူခွင့်ရေးဆိုင်ရာတွေကလေးငယ်တွေကိုအကာအကွယ်ပေးမှုနဲ့အရသားတွေအပေါ်ကျူးလွန်မှုရှိမရှိစောင့်ကြည့်တာတွေလှုံ့ဆော်နိုင်တဲ့အပြင်စီမံအုပ်ချုပ်ရေးဆိုင်ရာအဆင့်အလုံးမှာအမျိုးသမီးတွေအပြည့်အဝပါဝင်ဆောင်ရွက်ဖို့အထောက်အကူရစေမှာဖြစ်ပါတယ်။ပြီးခဲ့တဲ့လအမေရိကန်တပ်တွေရုပ်သိမ်းခဲ့တဲ့နောက်ပိုင်းအာဖဂန်ကိုထိန်းချုပ်ထားတဲ့တာလီဘန်တွေကအလုံးစုံပါဝင်တဲ့အစိုးရပြတ်ဖွဲ့မယ်လို့ကြေပေးပေမဲ့သူတို့ကျင်းညာတဲ့ယာယီအစိုးရအဖွဲ့တွေမှာတော့အမျိုးသမီးတွေလူနည်းစုဝင်တွေကိုထည့်သွင်းမထားပါဘူး။
အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာနိုင်ငံတကာအဖွဲ့အစည်းအသီးသီးခေါင်းဆောင်3ဦးအပါအဝင်နိုင်ငံ6နိုင်ငံကထိပ်သီးခေါင်းဆောင်နေတဲ့ကမ္ဘာရာသီဥတုကိစ္စအတွက်တောက်ကြံနေကဆွေးနွေးခဲ့ပါတယ်။နောက်တလာခွဲအကြာမှာကျင်းပမယ့်ကုလသမဂ္ဂရာသီဥတုညီလာခံမတိုင်မီဒီအစည်းအဝေးကိုကျင်းပတာဖြစ်ပါတယ်။ပုံမထရောက်လေးနဲ့တဲ့ရာသီဥတုဆိုင်ရာအရေးယူလှုပ်ဆောင်မှုတွေကိုလှုပ်ဖို့နဲ့ဒီကိစ္စဟာအရေးတကြီးလှုပ်ဆောင်ရမယ့်ကိစ္စတစ်ခုဖြစ်ုံမကကမ္ဘာစည်းဝါးရေးကောင်းမွန်ဖို့အတွက်ပါဖြစ်တယ်လို့သမ္မတဘိုင်ဒန်ကပြောဆိုခဲ့ပါတယ်။ဒီဆွေးနွေးပွဲကိုအာဂျင်တီးနား၊ဘင်္ဂလားဒေ့ရှ်၊အင်ဒိုနီးရှား၊တောင်ကိုရီးယား၊မက္ကဆီကိုနဲ့ဗြိတိန်နိုင်ငံကကောင်းဆောင်တွေတက်ရောက်ခဲ့ပါတယ်။သမ္မတဂျိုးဘိုင်ဒန်အစိုးရဖြစ်လာပြီးပထမဦးဆုံးလှုပ်ဆောင်ခဲ့တဲ့အရာတွေထဲမှာအရင်သမ္မတဒေါ်နယ်ထရန့်လက်ထက်ကနှုတ်ထွက်ခဲ့တဲ့ပါရီရာသီဥတုဆိုင်ရာသဘောတူညီချက်ကိုပြန်လည်ဝင်ရောက်ခဲ့တာဖြစ်ပါတယ်။နိုင်ငံနေနဲ့အဖွဲ့အစည်းပေါင်း159ခုပါဝင်ဖွဲ့စည်းထားတဲ့ပြင်သစ်ရာသီဥတုသဘောတူညီချက်မှာကမ္ဘာအပူချိန်တိုးလာတာကို 1.5 စင်တီဂရိတ်အထိလျှော့ချဖို့သဘောတူထားပါတယ်။အမေရိကန်အနေနဲ့2030ခုနှစ်အရောက်မှာလေထုညစ်ညမ်းစီတဲ့ဓာတ်ငွေ့ပမာဏကို2005ခုနှစ်ကထက်50ရာခိုင်နှုန်းကျော်လျှော့ချပေးရမှာဖြစ်ပါတယ်။တကမ္ဘာလုံးလေထုညစ်ညမ်းစီတဲ့ဓာတ်ငွေ့အားလုံးရဲ့80ရာခိုင်နှုန်းကိုစမုတ်ပွင့်ပြပြီးချမ်းသာတဲ့နိုင်ငံ20ကထုတ်လုပ်တာဖြစ်ပါတယ်
။ပြင်သစ်နိုင်ငံကအရင်ကတင်မော်တွေကိုမဝယ်တော့ဘဲ American and Britain Nanganduga nuclear swan though, Jingo Timoti South people to Australia Becca, Lakan like it to American and Australia Nanganriga, Tamatrigo, Pientica, Chechen Pianist, Sinko like Barry. The American Nangama Tashi, two Tamago, Pormadon, Jinchi, Pianer, Koyura, Pichang, Pientin Nanganjai, Winjitanaga, Pio Barry. Pientitamara, Emmanuel Macron, Panjajan, and Chama like it, Dishon Chechen, but the B. The Australia and American do a chinach dinner, but the B. Don't Jankira Pichang. ပြင်းတဲ့နိုင်ငံခြားရေးဝန်ကြီးယော်နစ်လက်ဒရင်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါပြင်ဗိုလ်တဖူးနေ့ကကြေညာခဲ့တဲ့ဩစတြေးလျရဲ့အမေရိကန်ရဲ့ချုပ်ဆိုလိုက်တဲ့သဘောတူညီချက်ဟာမဟာမိတ်တွင်နဲ့လက်တွဲပေါ်နိုင်ငံတွေကြားလက်မခံနိုင်ကြလို့ရလို့ပြောပါတယ်။အခုလိုတမ်မကြီးတွေကိုပြန်ခေါ်တာဟာမဟာမိတ်နိုင်ငံတွေကြားတွေ့ရလိမ့်မရှိပါဘူး။2019မှာအင်ဂျင်အီတလီရဲ
ဒီကနေ့ကတော့အပွဲအစည်းအသီးသီးကောင်းဆောင်နေတယ်လို့ပြောဆိုခဲ့တဲ့နောက်ပြင်သစ်ကတူရကီမှာထားတဲ့တူတံမကိုပြန်လည်ခေါ်ယူလိုက်တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်နဲ့မက္ဆီကိုနိုင်ငံကိုဆက်သွယ်ထားတဲ့တရားအောင်မှာတရားမဝင်ရွှေ့ပြောင်းဝင်ရောက်လာသူတပေါင်းကျော်ရောက်ရှိနေပြီးနောက်ထပ်လည်းတိုးလာနေတယ်လို့အမေရိကန်နယ်စပ်လုံခြုံရေးအရာရှိတွေကပြောဆိုပါတယ်။ တက်ဆက်ပြည်နယ်ဒယ်ရီယိုမှာရှိတဲ့နယ်စပ်လုံခြုံရေးအရာရှိဂျွန်အက်ဖစ်စင်ကပြောဆိုရမှာတော့သူတို့အနေနဲ့ရသမျှအင်အားနဲ့အထောက်ပံ့တွေကိုစုဆောင်ပြီးလုံဆောင်နေကြောင်းဒါပေမဲ့ဝန်ဆောင်မှုလုပ်ငန်းတွေအတွက်အခက်အခဲတွေစိုးစိုးဝါးဝါးရင်ဆိုင်နေရကြောင်းဝါရှင်တန်ပို့စ်သတင်းစာကြီးကိုပြောဆိုခဲ့ပါတယ်။ရနိုင်သမျှလုံခြုံရေးအရာရှိဝန်ထမ်းတွေကိုတနိုင်ငံလုံးကနေခေါ်ယူစုဆောင် 但是我们是被日本被你引来的，你他妈你也把的，到抖音呢，啥啥么六万里的路线呢，应当么来六万里把的，老老在六万里的个台湾被他比，都如果没人敢比上住，对考虑个六万里的个十来上万兵马撇仗，也许要表示他把的。
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိတိုင်းဒိုမီတာ24 kHz 12133ညာတိုင်းဒိုမီတာ40 kHz 9413ညာတိုင်းဒိုမီတာ51 kHz 5859နဲ့တိုင်းလက်မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါသေးရှင
်ဒီရေအမေရိကန်တံကမနက်ခင်းသတင်းတွေဆက်လက်ကြေညာနေပါတယ်လာမယ့်သတင်းပတ်ထဲမြန်မာပါဝင်ကမ္ဘာတလွားငင်းချင်းရေးနဲ့လုံခြုံရေးချင်းချောက်ခံရတဲ့နိုင်ငံတွေနဲ့ပတ်သက်ပြီးကုလသမဂ္ဂကကင်ကွယ်ဖြည့်ဆင်းမယ်လို့ကုလသမဂ္ဂရဲ့အမေရိကန်နိုင်ငံဆိုင်အမြဲတမ်းကိုယ်စားလှယ် Linda Thomas Greenfield က86တင်မြောက်ကုလသမဂ္ဂထရီနီလန်မစံမစတင်ခင်ပြုလုပ်တဲ့သတင်းစာဆင်လင်းပွဲမှာပြောကြားလိုက်ပါတယ်
။ Next week we'll also focus on addressing threats to peace and security.Active conflicts and crises around the world, from Afghanistan to Syria to Yemen to Burma.
Lamet Thirinpat Thae Ma Myanmar Afghanistan Syria ne Yemen Pawin Kaba Talwa Ngin Chan Yin ne Long Chuin Chain Chauk Khan Ya de Nang Ngan Rin ne Patat Pi Kula Tamaka ga Kain Twe Phye Shin Mo Shi Ba de Lo Pyo Da Ra Ba Kaba Talwa Democracy Lu Khwin ne Nang Ngan Daga Tyaw Pi Sum Mo Yee Pi Tai Khan Khan Ya de Lo Ana Shin Nwe Ha Covid Ka Yaw Ga Phye Pwa Ra Go.လူခွင့်ရေချုပ်ဖောက်ဖို့သူတို့အာဏာတည်မြဲဖို့အတွက်တလွဲအတုံးချနေကြောင်းနဲ့သူတို့ဟာပြပရောက်နေတဲ့အတိုက်ခံတွေကိုသူတို့ရောက်နေတဲ့နိုင်ငံတွေအထိလိုက်ပြီးအန္တရာယ်ပြုရာမျိုးတွေပါတိုးလုံနေတယ်လို့ပြောပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ပါဝင်နိုင်ငံပေါင်း100ကျော်ခေါင်းဆောင်တွေတက်ဖို့စီစဉ်တဲ့နယူးယောက်ရုံးကုလသမဂ္ဂရုံးချုပ်ထွေထွေညီလာခံမှာတော့မြန်မာအရေးပါဝင်နိုင်ငံတကာကိစ္စတွေလည်းပါဝင်နေမယ်အခမ်းအနားပါတယ်။မြန်မာနိုင်ငံမှာ February 1ရက်စတဲ့အာဏာသိမ်းလိုက်တဲ့လောက်ရက်ကိုဆန့်ကျင်တဲ့ကုလသမဂ္ဂဆိုင်ရာမြန်မာတမတ်ကြီးဦးကျော်မုံထွန်းနေရာကိုအစားထုတ်ဖို့စစ်ကောင်စီကြိုးပမ်းနေတဲ့အတွက်အခြေအတင်ဖြစ်စရာတွေလည်းရှိနေပါတယ်။
မြန်မာနိုင်ငံမှာအကြမ်းဖက်လုပ်ရတွေကိုရပ်တန့်ဖို့နဲ့ဥပဒေမဲ့ဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့အမေရိကန်နဲ့ဩစတြေးလျနိုင်ငံတွေကတောင်းဆိုလိုက်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်အောက်ဝေးကာကွယ်ရေးဝန်ကြီးလွိုက်အော့စတင်နဲ့ဩစတြေးလျနိုင်ငံသားရေးဝန်ကြီးမရီးဖိန်ကာကွယ်ရေးဝန်ကြီးပီတာတူတွန်တို့ဝါရှင်တန်မှာတွေ့ဆုံပြီးတဲ့နောက်ပူးတွဲထုတ်ပြန်လိုက်တဲ့ကြေညာချက်မှာမြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်လို့လွန်စွာစိုးရိမ်မိကြောင်းနဲ့မြန်မာနိုင်ငံမှာဒီမိုကရေစီဖော်ဆောင်ရေးတွေကိုပြန်လည်လှုပ်ဆောင်ဖို့တိုက်တွန်းကြောင်းဖော်ပြထားပါတယ်။မြန်မာနိုင်ငံကပဋိပက္ခမှာပါဝင်ပတ်သက်နေတဲ့အင်အားစုအလုံးပါဝင်ပြီးဆွေးနွေးညီညွတ်ကြဖို့လူသားချင်းစာနာမှုဆိုင်ရာလုပ်ငန်းတွေစီတားဆီးပိတ်ပင်တာမပြုဘဲချက်ချင်းလှုပ်ဆောင်ခွင့်ပေးဖို့ကိုလည်းကြေညာချက်မှာဖော်ပြထားပါတယ်။ ရှိတောင်အာရှနိုင်ငံများအသင်းအာဆီယံကမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခန့်အပ်ထားတာတာဝန်ပေးထားတာကိုလည်းအားပေးထောက်ခံကြောင်းနဲ့အာဆီယံအသင်းရဲ့မြန်မာနိုင်ငံဆိုင်ရာဘုံသဘောတူညီချက်၅ချက်ကိုမြန်မာစစ်ကောင်၅ချက်ကိုမြန်မာစစ်အာဏာပိုင်တွေလိုက်နာအောင်အကောင့်အထည်ကြိုးပမ်းအကောင့်တဲ့ဖို့ကြိုးပမ်းဖို့ကိုလည်းတိုက်တွန်းထားပါတယ
်။ Pfizer BioNTech COVID ကာကွယ်ဆေးထုတ်တဲ့ကုမ္ပဏီကသူတို့ရဲ့ COVID ကာကွယ်ဆေးကိုအသက်16နှစ်နဲ့အထက်လူနာတွေအတွက်တတိယအကြိမ်ထိုးရတဲ့အားဖြည့်ထိုးဆေးဖြစ်တဲ့သုံးခွင့်ပေးဖို့လျှောက်ထားချက်ကို American FDA အစားအစာနဲ့ဆေးဝါးစီမံခန့်ခွဲဌာနကာကွယ်ဆေးဆိုင်ရာအကြံပေးအဖွဲ့ကနေပယ်ချလိုက်ပါတယ်။ဒါပေမဲ့လည်းခန္ဓာကိုယ်ရင်းခုကနှိုင်စွမ်းအားနည်းသူတွေနဲ့တက်ကြီးရွယ်အိုတွေကိုတော့ထိုးခွင့်ပြုပါတယ်။ COVID-19 ရောဂါပိုးအတွက်ဒီဆေးကိုကြဲကြဲပြန့်ပြန့်စိတ်ချလက်ချက်သုံးပြုနိုင်ခြင်းရှိမရှိအဆင့်မျိုးမျိုးမှာထိထိရောက်ရောက်ကာကွယ်နိုင်စွမ်းရှိမရှိလိုအပ်မှုရှိမရှိစတာတွေကိုကာကွယ်ဆေးနဲ့ဇီဝထွက်ကုန်ဆိုင်ရာတိကျလွတ်လပ်တဲ့အကြံပေးကော်မတီကတောက်ကြနေမှာအစည်းအဝေးခေါ်ယူဆုံးဖြတ်ခဲ့တာဖြစ်ပါတယ
်။နှစ်စဉ်လုပ်ငန်းခွင်ထိခိုက်မှုနဲ့လုပ်ငန်းခွင်ဆက်ဆက်တဲ့နာမကျန်းမှုတွေကြောင့်တကဘာလုံးမှာသေဆုံးသူ2သန်းနီးပါးရှိကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO နဲ့နိုင်ငံတကာအလုံသမားအဖွဲ့ချုပ် ILO တို့ကပူးတွဲကြေညာချက်ထုတ်ပြန်ထားပါတယ်။အခုလိုသေဆုံးမှုဟာကျန်းမာရေးဆောင်းလျှောက်ခွင့်နဲ့လုပ်ငန်းဝင်လုံခြုံရေးကောင်းမွန်စေခြင်းစတဲ့နည်းလမ်းတွေနဲ့ကာကွယ်လို့ရတဲ့အရာမျိုးတွေဖြစ်လျက်နဲ့သိဆုံးရတာဖြစ်တယ်လို့ WHO ညွှန်ကြားမှု Tedros ကပြောဆိုပါတယ်။လုပ်ငန်းဝင်ဆက်ဆက်သိဆုံးသူတွေဟာကူးစက်ရောဂါကြောင့်မဟုတ်ပဲနှလုံးနဲ့အသက်ရှူလမ်းကြောင်းဆိုင်ရာရောဂါမျိုးတွေကြောင့်သိဆုံးရတာဖြစ်တယ်လို့ဆိုပါတယ်။နေ့စဉ်အလုပ်လုပ်ရတဲ့အလုပ်ချိန်ရှည်လျားလုံးလို့သိဆုံးရသူတွေဟာနေ့စဉ်8,500ကျော်ရှိတယ်လို့ပြောဆိုပါတယ်။လုပ်ငန်းဝင်ဆက်ဆက်သိဆုံးမှုအများဆုံးနိုင်ငံကတော့မြောက်ကိုရီးယားနိုင်ငံဖြစ်ပါတယ်။
စနေနေ့မနေ့ကထေတန်းရောက်မြန်မာနိုင်ငံကသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုဇော်မိုးကျော်တို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာကျွန်တော်တို့သတင်းပေးပို့ချက်တွေကိုစက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်ဒီ KIO ဌာနချုပ်ရှိတဲ့လိုင်ဇာဘက်ကိုလက်နက်ကြီးတွေနဲ့ပြစ်တဲ့အကြောင်းကိုအရင်ဆုံးနားဆင်ရမှာဖြစ်ပါတယ်KIO ဌာနချုပ်ရှိတဲ့လိုင်ဇာမြို့ဘက်ကိုစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်တဲ့အတွက်ကြောင့်မလို့အရက်သားတွေရှိတဲ့ရက်ွက်ကိုလက်နက်ကြီးကြီးတွေကျခဲ့ပါတယ်။စီးရီးလှုပ်ရှားမှုမရှိဘဲနဲ့စစ်တပ်ကပစ်တာလို့ KIO ဘက်ကပြောပါတယ်။တချိန်တည်းမှာပဲတနိုင်းနဲ့ကျူကုတ်ပန်ဆိုင်မြို့တွေဘက်မှာလည်းစီးရီးတင်းမာမှုမြင့်မားနေတာကြောင့်ဒေသခံတွေစိုးရိမ်နေကြတာပါ။ရန်ကုန်ကလာတဲ့ဒီကချင်နဲ့ရှမ်းမြောက်ဒေသအကြောင်းကိုတော့ကိုအောင်မြတ်သူကပြောပြပေးမှာဖြစ်ပါတယ်။
KIO ဌာနချုပ်ရှိတဲ့လိုင်ဇာမြို့ကိုစက်တင်ဘာလ15ရက်ဗုဒ္ဓနေ့ည10နာရီဝန်းကျင်လောက်မှာစစ်ကောင်စီစစ်တပ်ကလက်နက်ကြီးနဲ့အနည်းဆုံး5ချက်လောက်ပစ်ခတ်ခဲ့ပါတယ်။လူထိခိုက်မရှိပေမဲ့လက်နက်ကြီးကြီးဟာမိုင်းဆက်ပါကော COVID-19 ကူးစက်ပေးတဲ့ကြီးရော့ဘက်မှာကျရောက်ခဲ့တယ်လို့ကချင်လက်နက်ကိုင် KIA ရဲ့ပြန်ကြားရေးတောင်းဝန်ခံဘူမူကြီးနော်ဘူးက VOA ကိုပြောပါတယ
်။ကြီးနာရတော့မရှိပါဘူး။ဒါပေမဲ့ကြီးရကတော့ကျွန်တော်တို့ဒီမိုင်းဆက်ပါမှာပေါ့နော်။မိုင်းဆက်ပါကြီးရော့မှာကျွန်တော်ကCOVID-19 ရောဂါအဲ့ဒါကိုကြည့်ကြည့်ခါနဲ့ဖွင့်ထားတာရှိပါတယ်ကွာရန်တင်းစခါနဲ့ပေါ့နော်အဲ့ဒါမှာအဲသူကပြတ်မှတ်ထားပြီးမှပြရတယ်ကျွန်တော်တို့သိရပါတယ်ဒါကပြည်သူလူထုကြီးဖြစ်တဲ့နေရာဖြစ်ပါတယ်ရွာဖြစ်ပါတယ်ကျွန်တော်တို့ KIOK ရဲ့အသက်ခံတယ်လည်းမရှိပါဘူးဒီလိုချက်မှုလည်းတော့ဘာမှမရှိပါဘူးအဲ့ဒါနှစ်ခါရှိပါတယ်ဒါပြည်သူလူထုရှိတဲ့ဘက်တော့ဖြစ်တာတော့လုံးဝမလွတ်ဖြစ်တဲ့အရာဖြစ်ပါလား
ဘာကြောင့်ပြစ်ခတ်တယ်ဆိုတာအသေးချာမသိရကြောင်းနဲ့အဂုလာစမိုင်းကလည်းလိုင်ဇာဘက်ကိုလက်နက်ကြီးတွေနဲ့အလားတူပစ်ခတ်ခဲ့ကြောင်းပြောပါရယ်။ဒီရက်ပိုင်းတွေမှာတော့ကချင်ပြည်နယ်တနိုင်းမြို့နယ်ဘက်မှာစစ်ကောင်စီတပ်တွေနဲ့ KIA အကြတိုက်ပွဲတွေဖြစ်ပွားတာတွေရှိကြောင်းလည်းအခုလိုဆက်ပြောပါရယ်
။တနိုင်းဘက်မှာလည်းပဲဒီမှာတော့မဟုတ်ပါဘူး။ဒါပေမဲ့အဲ့ဒီတရုံပခက်ဘက်မှာစစ်ကောင်စီတပ်ကလှုပ်ရှားလာလို့ KIA တပ်တွေကတော့ခုခံတိုက်ပွဲတွေဖြစ်တာတော့ရှိပါတယ်။အာတုံးကြည့်တော့ရှိခဲ့ပါရဲ့
တနိုင်းဒေသခံတယောက်ကတော့စစ်ကောင်စီကရော KIA ကပါစစ်အင်အားတိုးမြင့်လာနေတာကြောင့်ဒေသခံတွေစိုးရိမ်နေကြောင်းပြောပါရဲ
့တို့လက်မှာစိုက်ပွဲတွေပါနေဒီမှာနည်းနည်းဖြစ်တာပဲတားမိတယ်မဆက်တလုံးလာရင်ဒီအားသေးဒီမှာလက်ချမ်းနေတယ်တော့ဒီလိုမျိုးနေနေတယ်ကစစ်လက်မဲ့နေရာတော့ရှိတာပေါ့ဟိုတက်ပြဲညာပင်းခံမလားတက်ပြဲရှိရင်တော့ဒီဒီပဲပေါ့နော်ဒါဒုက္ခရောက်မယ်ဆိုတော့အဲ့ဒါဒီစိုးရိမ်တဲ့အစ်စ်ကြီးကတော့ရှိတာပေါ့
ကချင်ပြည်နယ်တနိုင်းနယ်ဘက်မှာစစ်ရေးတင်းမာမှုတွေရှိနေသလိုရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ကျူကုတ်ပန်ဆိုင်ဘက်မှာလည်းတိုက်ပွဲကြီးတွေဖြစ်လာမှကိုဒေသခံတွေကစိုးရိမ်နေကြပါတယ်စစ်ဖြစ်မှစိုးရိမ်ပြီးတရုတ်မြန်မာနယ်စပ်ကိုတင်းရှောင်လာတဲ့ပန်ဆိုင်ဒေသခံတူကဒီရက်ပိုင်းမှာစစ်ကောင်စီဘက်ကပန်ဆိုင်မြို့ပေါ်မှာစစ်အင်အားတိုးမြင့်ချလာတာတွေရှိနေကြောင်းအခုလိုပြောပါတယ်
အ
ကျွန်တော်တော့အပန်းကားရောပါတယ်။အပန်းကားတော့30ကျော်ပတ်ဝန်းကျင်လို့ပြောကြတယ်။အပန်းကားနဲ့မကြီးအဲ့လိုမျိုးပြောတာကြတယ်။ပြည်တော်ရှိတဲ့ကြောင့်မို့ကျွန်တော်တို့အကုန်လုံးတိုးရင်ဒီမှာစစ်တောင်းတဲ့မှာတမ်းနေကြတယ်ကျွန်တော်။ရာကလမ်းမကြီးသေးသေးပါပဲဆိုတော့စစ်တင်တော့ပြေလို့များတယ်လို့ပြင်လာပြေကြပေါ့ကွာ။ဒီဥမြမာနယ်စပ်မှာစစ်တောင်းနေရသလိုမုံကိုအနီးရွာတွေကလူ900လောက်တိုးမြမာနယ်စပ်မှာတ ဲ့မွန်ဂိုမျိုးပေါ်မှာကိုလိုနီရပါတယ်အဲ့ဒီလိုမွန်ဂိုဒေသဘက်ကစစ်ပေးတင်းရှောင်းနေသူ40တက်မနည်းမှလည်းကိုဗစ် -19 ကပ်ရောဂါကူးစက်နေကြပါတယ်ခင်ဗျာ
ကိုအောင်မြတ်သူပြောပြသွားတော့ပါခင်ဗျာသတင်းသမားတွေရင်ဆိုင်နေရတဲ့အခြေအနေကိုလည်းတင်ပြကြပါတယ်ဩဂုတ်15ရက်နေ့ကဖမ်းဆီးတရားစွဲခံခဲ့ရတဲ့ဒီ VOA မြန်မာပိုင်းရဲ့ဆောင်းပါးရှင်ဦးစီသူအောင်မြင့်နဲ့ BBC Media Action ရဲ့ခန်းစားကြည့်အစီအစဉ်တင်ဆက်သူမတ်ထက်ထက်ခိုင်တို့ရဲ့အမှုအတွေ့နောက်ထပ်ရုံငင်းတွေရွှေ့ဆိုင်းလိုက်ပါတယ်မီဒီယာလုပ်ငန်းလှုပ်ကန်နေသူတွေကိုရောသတင်းတောက်လုပ်ခဲ့ဘူးသူတွေကိုပါပြီးခဲ့တဲ့ဩဂုတ်လကစလို့အဖမ်းဆီးတွေများလာတယ်လို့ဒီကြီးမားတဲ့ကြီးလေးတဲ့ပုံမှန်တွေနဲ့တရားစွဲနေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုကျော်ကျော်သိန်းပြောပြပေးပါအောင်ဗျာ
ဩဂုတ်လ15ရက်နေ့ကဖမ်းဆီးခံခဲ့ရတဲ့ VOA မြန်မာပိုင်းရဲ့ပြမဆောင်မရှင်ဦးစီသူအောင်မြင့်ပေါ်တမရပြုတ်ခွဲအောင်လုံဆော်လုံဆောင်မှုရတကြီးပုံမှန်95ကာကြီးနဲ့အမှုနှမှုဖွင့်ခံထားတဲ့ထဲကတမှုအတွေ့မနေ့ကရုံထုတ်ပါတယ်ဗီဒီယိုကွန်ဖရင့်ဆင်းနဲ့နောက်ထပ်ရချင်းပေးလိုက်တဲ့အကြောင်းဦးစီသူအောင်မြင့်ရဲ့ရှေ့နေဒေါ်နှင်းဝင်းအောင်က VOA ကိုပြောပါတယ်
ဆရာဂျုံချင်းကကြတော့အော်တိုဘတရက်ကိုပြန်ချိန်နေပေါ့နော်ဒါပေမဲ့ကျမတို့တော့ဟိုအင်းစိတ်အထူးတရားရုံးတယ်ကျွန်တော်တို့ပြန်မဖွင့်သေးတော့လေဆရာနဲ့တော့မတွေ့ရဘူးပေါ့နော်ဂျုံချင်းကိုကျွန်တော်တို့ကတရားရုံးနဲ့ပြန်ပြီးတော့ follow up လုပ်တာစားတော့လေဒီတရက်နေ့ကိုပြန်ချိန်နေဆိုပြီးကျွန်တော်တို့သိရပါတယ်ဒီနောက်မှလည်း905 test ကဒီလေဟိုဆိုရင်ဆွဲဖို့သူတို့ဟိုလောက်တာမှုဖွင့်ထားတာရှိရပေါ့ဒါပေမဲ့သူကဟိုရမမကြီးကနေတဲ့ခါကျတော့အမှုဆုံးမတင်ရသေးဘူးပေါ့နော်အဲ့လိုသူကအမှဖွင့်ထားတာရှိရဆိုလို့ကျွန်တော်တို့သိရပါတယ
်ဦးစီသူအောင်မြင့်ဟာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း VOA သတင်းဌာနနဲ့ Frontier မြန်မာသတင်းဌာနတွေကိုတမတော်နဲ့အင်ဆောင်အစိုးရပေါ်မတရားဝေဖန်ဆန့်ကျင်တိုက်ခိုက်တဲ့သတင်းဆောင်မတွေရေးသားပေးပို့တဲ့အတွက်ဆိုပြီးဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်တယ်လို့စစ်ကောင်စီကစွပ်စွဲထားပါတယ်ဦးစီသူအောင်မြင့်နဲ့အတူဖမ်းဆီးခံခဲ့ရတဲ့ BBC Media Action ရဲ့ခန်းစားကြည့်အစီအစဉ်တင်ဆက်သူမတ်တထက်ခိုင်ကိုလည်းရဇဂကြီးပုံမှန်95ကာကြီးမတရားတင်ဆက်သမှုပုံမှန်71တို့နဲ့တရားစွဲထားပါတယ်။သူ့အမှုတွေအခြေအနေနဲ့ပတ်သက်လို့တော့ရှင်းနေဖြစ်သူဦးကမောင်မြင့်ကအခုလိုပြောပြပါတယ်
။ဒါဆိုမင်းကတောင်းညမှာစွဲထားတယ်71တပေါ့နော်71တည်းရုံကြီးလေးတွားယူတယ်။အဲဒါသူတရားရုံးကမပွင့်နေဘူးမပွင့်နေဘူးတရားကအင်းစိန်ကြီးမျိုးနဲ့ကကိုပြည့်ရဲ့အတွက်သူကစေဟုံးသတ်မှတ်ထားတယ်လို့လည်းဖြစ်ပေါ့။ဟိုမှာတောင်းညရုံးကမနေရတော့ဘူး။ကြီးလိုက်ကြီးလိုက်တော့စက်ကမှာ30ရင်းအကြေးအဖိန်မှာသူပြရအောင်ဖွင့်ပြီးနေအတွက်မှာဖြစ်နေပေါ့နော်အကြေးလေးခေါင်းကနေမှကိုဗစ်ကြောင့်သူကအထူးတရားရုံးမဖွင့်ဖြစ်ဘူးအပြင်တရားရုံးကိုပဲရုံးထုတ်ပြီးဖြစ်နေဆိုင်နဲ့30ရင်းငါတော့တရားရုံးမှာဖြစ်နေပေါ့နောက်ဒီနေ့ကဗဟန်းမျိုးနဲ့တရားရုံးမှာပုံမှန်905ကျက်ကြပြီပေါ့အဲ့ဒါအတွက်ကြောင့်ဒီတိုင်းနဲ့ဗီဒီယိုကွန်ဖရင့်လုပ်ရတဲ့ဒီမတ်တက်ခံမှုစိတ်လေးကြောင့်နေမှာလမ်းဒီမှာပေါ်ပြီးတရားရဲ့ကျုံကြားနေနေလေကျုံကြီးယူလိုက်တဲ့ဟောတို့ကစိတ်ရည်စိတ်ဖြစ်နေပေါ့
အကြံပေးမှုတိုက်ဖြည့်ဥပဒေကိုစစ်ကောင်စီကဩဂုတ်လတရနေ့မှာပြန်ကျင်ဆင်ပြီးတော့ထပ်တိုးပုံမှဝဲတွေထည့်သွင်းခဲ့ပြီးတဲ့နောက်မြန်မာနိုင်ငံမှာရှိတဲ့သတင်းမီဒီယာလုပ်ငန်းလုပ်ကိုင်နေသူတွေအရင်ကသတင်းတော်လုပ်ခဲ့မှုတဲ့သတင်းမီဒီယာသမားတွေ၄ယောက်ထဲမှာဖမ်းဆီးခံခဲ့ရပါတယ်ဒီအခြေအနေတွေပေါ်မှာတော့ဥပဒေကြိုးဆောင်သူကအခုလိုသုံးသပ်ပါတယ
်ဒီဂျွန်တုံးနေရဲ့နောက်ပိုင်းပေါ့ဒီလိုင်းတရက်ကနေဒီနောက်ပိုင်းမှာဒီဗင်းမီဒီယာသမားတွေကိုဟောက်စီမှုနည်းနည်းပုံပြီးဖက်ဆိတ်ဆိတ်ခံလာတာတွေ့တယ်။ဖက်ဆိတ်ဆိတ်ခံလာတယ်လို့စွပ်ဖို့တဲ့ပုံမှန်တွေကလည်းပြည်တယ်မိမိမှမှကြနိုင်တဲ့ပြည်တယ်နေနဲ့စွပ်ဖို့ရတာကြောက်တွေ့တယ်။ပြီးရင်တမှုလည်းမဟုတ်တော့ဘဲနေအမှုတွေခွဲပြီးတော့လူတယောက်တည်းကိုပဲအဲ့ဒီမှုသုံးမှုစသည်အပြင်ခွဲဆွဲတဲ့ပုံစံမျိုးတွေတွေ့တယ်။နောက်တစ်ခါရေပန်းတစ်ခုလည်းကနေမှပြောဆိုရမျိုးမဟုတ်ဘဲနဲ့သူဝါလာထုတ်ရှားခဲ့တဲ့မင်းမီတွေကသခန်းပြီးပြီးကနေဥမာတွေကြက်ပြီးပြောဆွဲလာတာကိုပြီးတယ်။ဆိုတော့ပြန်ချုံသုံးသပ်လိုက်တဲ့အခါကျတော့ဒီမီဒီယာတွေပေါ်မှာအကြီးအကျယ်ဆောင်ရွက်မှုကပို့ပြီးတော့ပြင်းထန်လာတယ်။ပို့ပြီးတော့လေဒီကြီးကြီးမားမား
ဖွင့်ဝေရအစီအစဉ်ရှိတယ်လို့ဒီလိုတောင်းပန်လို့ရတယ်။ဆရာနာသိမ်းကြီးရင်စန့်ကျင်ဆန်းပြပွဲတွေရှိခဲ့ခြင်းကလည်းစစ်ကောင်စီကဒရင်နောက်တစ်ခုကိုဖမ်းဆီးခဲ့တာတွေရှိတယ်လို့ဒရင်နာနာရှိခုကိုလည်းထုတ်ဝေခွင့်ပေးသိမ်းခဲ့ပါတယ်။အာနာသိမ်းကြီးရဲ့ဘဝင်ဖမ်းဆီးခံရတဲ့ဒရင်သမားတရားနီးပါးရှိခဲ့ပြီးရှေ့ရောက်ထောင်ချခံခဲ့ရပါတယ်။ငါးစစ်ထောက်ကတော့ပြန်လည်လို့
ဒီနေ့ကတော့တင်ဆက်နေတာဖြစ်ပါတယ်ခင်ဗျာဒီမနက်ကမှစစ်တပ်အာဏာသိမ်းပြီးနောက်အိန္ဒိယနိုင်ငံနေဆက်မီဇိုရမ်ပြည်နယ်ဘက်ကိုရောက်သွားကြတဲ့ဒီဒုက္ခသည်တွေကိုကူညီဖို့ကျင်းပတဲ့အွန်လိုင်းရမုံငွေပွဲတစ်ခုကနေခမန်းတာရဲ့လူငွေထက်ပိုပြီးတော့ရရှိခဲ့တယ်လို့ပွဲစီစဉ်သူတွေကဗီအိုကိုပြောပါတယ်
ဒီဝေဒေကိုစီဒီအမ်ဒီအတွက်အသုံးပြုသွားမယ်လို့လဲဆိုပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကုကမောင်စိုးမင်းပြောပြမှာဖြစ်ပါတယ်။ဒီလဆက်တင်ဘာ15ရက်ကမီဇိုရမ်ပြည်နယ်မှာကျင်းပခဲ့တဲ့ချင်းတိုင်းရင်းသားတွေရဲ့အွန်လိုင်းကျင်းပတဲ့ဇိုဖိတ်ဂေါ့စပယ်တေးဂီတာဖျော်ဖြေပွဲကနေအလူငွေအမြောက်အများရပိုင်းအတွင်းမှာရရှိခဲ့ပါတယ်။စစ်အာဏာသိမ်းမှုကြောင့်အိန္ဒိယနယ ပွဲ season သူတွေက VOA ကိုပြောပြပါတယ် $60,000 နိုင်ငံရဲ့ချကချင်းလူမျိုးဓမ္မတေးသချင်းတီဆိုသူတွေကပူပေါင်းဖျော်ဖြေခဲ့ကြတာပါအလူငွေတွေကိုလည်းကဘာအနှံ့မှနေထိုင်ကြတဲ့ချင်းတိုင်းရင်းသားတွေနဲ့အလူရှင်တွေကဝိုင်းဝန်းထဲဝင်ကြတာဖြစ်ပါတယ်မြန်မာဒုက္ခသည်တွေကိုကူညီဖို့ရည်ရွယ်ပြီးအခါအားလျော်စွာလှုပ်တဲ့ရန်မုံငွေပွဲတွေနဲ့မကြာခဏဆိုသလိုရှိပါတယ်အခုတစ်ခေါက်လှုပ်တဲ့လူတန်းငွေတွေကိုမီဇိုရန်ပြည်နယ်ထဲရောက်ရှိလာ ပြောပြပါရယ်မြန်မာနိုင်ငံမှာဆက်အာဏာသိမ်းပြီးနောက်ပြစ်ခတ်မှုတွေအကြမ်းမဖက်စီရီယန်လှုပ်ရှားသူတွေကိုဖမ်းဆီးမှုတွေကြောင့်ရဲတပ်ဖွဲ့ဝင်တွေနဲ့သူတို့မိသားစုတွေအပါအဝင်မြန်မာနိုင်ငံနဲ့ထိစပ်နေတဲ့အိန္ဒိယနယ်စပ်ပြည်နယ်တွေဘက်ကိုထွက်ပြေးတိမ်းရှောင်ခဲ့ကြပါရယ်မီဇိုရမ်ပြည်နယ်နဲ့မနီပူပြည်နယ်တွေကိုခေါ်လုံဝင်ရောက်လာကြတဲ့မြန်မာနိုင်ငံသားဘယ်လောက် ါပါခမန်းကြီးအဖြစ်တပေါင်းအထက်မှာရှိလိမ့်မယ်လို့မီဇိုရန်ခြေဆိုင်မြမဒုက္ခသည်ကုညီကယ်ဆယ်ရေးကော်မတီရဲ့ဥက္ကဋ္ဌပူဘာလာချန်းနာကပြောပြပါတယ်
ဟုတ်ပြီမဟုတ်ဘူးလေဒီကွာတာဒုက္ခတော့ဒုက္ခပဲဒါပေမဲ့ဒီလောက်ဒုက္ခတော့မဟုတ်ပါဘူးဒီတော့မပြပါတော့နော်ကျွန်တော်တို့ဗမာပြည်နေလာတဲ့လူဟိုနိုင်ငံတော်ကျွန်တော်တို့လည်းကုန်နေပါတယ်နော်အင်ဂျီယာဖော်မင်းမလို့အဖွဲ့ရှိရမယ်ကျွန်တော်တို့ချင်းလူတွေပဲဒါကလေးရလူကလာမလူအားလုံးပါနေတဲ့နောက်ပြီးငယ်ဆက်မှန်နေတဲ့လူတို့ကနိုင်ငံတော်ကုန်နေတယ်နောက်ပြီးဒီတော့အစိုးရအကုန်လုံးကိုပြောရရတယ်
အိန္ဒိယအစိုးရကသူ့နိုင်ငံထဲခိုးလုံလာတဲ့မြန်မာနိုင်ငံသားကိစ္စကိုမထောက်ခံဘူးဆိုတာထုတ်ဖော်ပြောဆိုခဲ့ပြီးမဲ့မီဇိုရန်ပြည်နယ်အစိုးရကတော့စစ်အာဏာသိမ်းမှုကြောင့်ထွက်ပြေးလာတဲ့ဒုက္ခသည်တွေကိုလက်ခံထားသင့်တယ်လို့တုံ့ပြန်ထားပါတယ်။မြန်မာနိုင်ငံဘက်ကထွက်ပြေးလာသူဒုက္ခသည်မိသားစုတွေထဲကကျောင်းနေအရွယ်ကလေးငယ်200ကျော်ကတော့မီဇိုရန်ကျေးလက်ဒေသတွေကကျောင်းတွေမှာတက်ရောက်ပညာသင်ကြားနေကြပါတယ်ခင်ဗျာ။
ကျွန်တော်တို့ VOA ကထုတ်လွှင့်နေတဲ့ Radio အစီအစဉ်တွေကိုရုပ်သံအဖြစ်နဲ့ပါဖြည့်ဆွက်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းလွှာတပုတ်ကိုလည်းတင်ဆက်ချင်ပါတယ်ဩစတြေးလျနိုင်ငံအတွက်အမေရိကန်နဲ့ဗြိတိန်တို့ကနျူကလ িয়ার လောင်စာ3ဒီရင်းဥတင်မော်ဒင်တိဆောက်ရေးသဘောတူညီချက်ရခဲ့တဲ့အပေါ်မှာအဲ့ဒီ3နိုင်ငံစလုံးကနေပြီးတော့အောင်မြင်မှုအတွက်ကြွေးကြော်နေကြပါတယ်ဒါပေမဲ့လည်းတရုတ်နိုင်ငံရဲ့ဩစာကိုတံပြန်မဲ့ဒီအစီအစဉ်အတွက်တရုတ်ကလည်းရှုံချတယ်လို့ဩစတြေးလျအတွက်ရင်းငုတ်တင်မောတိဆောက်ပေးဖို့သဘောတူခဲ့တဲ့ကျင်းသစ်ကလည်းဒေါသထွက်နေပါတယ်ဒီအကြောင်း VOA သတင်းတော့စင်ဒီစိန်ပေးဖို့တဲ့သတင်းကိုကိုစော်မိုးကျော်ပြောပြမှာဖြစ်ပါတယ
်အမေရိကန်ပြည်ထောင်နဲ့ဩစတြေးလျသုံးနိုင်ငံအကြား AUKUS AUKUS လို့အတူကောက်ခေါ်တဲ့ Kawe Sanya Mohammed, the board to Nijay Yashi Kere, Tate Mapje, Australia Nangan Jai Winjine Kawe Winjidogo, American Nangan Jai Winji, Anthony Blinken, Kawe Winji, Light Austin Doga, Tidabatema, Washington Machuzo Gejabare, Kawe Sanya Pubon Sayamu Pi, Nuclear Yingo Timori Tisapo, the board to Geragule, Nangan Jai Winji, Blinken up Yobare.
The first initiative under AUKUS is our shared ambition to support Australia acquiring nuclear power.
AUKUS Mahame Poye Patamado Chilanti Apie, Australia Yetatu Nuclear Yingo Tomori Yashiwo Chipare.
Titonanga Mahame the board to Nija Yagere aboard Tione Pente Doga Sesu Dora Trucket Zavare. Tiogara did the board to Nija Hati Darwin Yenja Yene Tinye Yego Tigai Sida Lupio Subare. Tinte Gara Yingo Tomori Saye Kesa Due. Australia ga American bidai no ne pyaung le lou khe de bo pyin tik ga do nau jaw go da ne athu khan ya de lo khan sa ya de lo su ba de American ga di kaisa ne pat de lo pyin tik go ati pe timing ga da taw ma shi bu lo pyin tik ka wa ye win ji ga pyaw su ba de
c'est une énorme déception d'autant plus que cela fait 5 ans que
di kaisa atwe a lon ba sik de hni ba de Australia ga taung su ge de atwe yin ngou tin mo 12 sin go ti saup pe bo kaisa ma chaw chaw mwe mwe phit pho na phet chou kwan lou saung ni da ga 9 nit taung shi ni ba bi
American naingan ja ye win ji Blinken ga do Australia ne sat san yin ma apu ti phit sia re chong ya be me data twen ma adhika mahamay a phit shi ni au ma phit de lo pyaw su lai ba de
And as I said France in particular is a vital partner on this on so many other things
ပြင်းပြောခဲ့ဖို့သူလိုပါပဲအခုဖြစ်ဖြစ်တဲ့နိုင်ငံဟာအခုကိစ္စမှာရောအရင်အရင်ကကိစ္စရဲ့များစွာမှာရောနောက်အနာဂတ်မှာပါမရှိမဖြစ်အရေးကြီးရဲ့မဟာမိတ်ပါအ
ော်စတြေးလျကာကွယ်ရေးဝန်ကြီးပီတာဒူတွန်ကလည်းတိုင်းပြည်အတွက်လိုအပ်ချက်ဖြစ်တဲ့နျူကလ িয়ার ရေငုပ်သင်းမော့အတွက်အခုလိုဆုံးဖြတ်ခဲ့တာဖြစ်ကြောင်းဝါရှင်တန်ကပူးတွဲသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ပြင်သစ်နိုင်ငံကတိစောက်တဲ့ရေငုပ်သင်းမော့တွေဟာအမေရိကန်နဲ့ပြည်ထောင်တဲ့ထူးထူးခြားခြားတာလွန်ကောင်းမွန်တာတွေမတွေ့ရဘူးလို့ပြောဆိုပါတယ်ကာကွယ်ဆိုင်ရာသုံးနိုင်ငံမဟာမိတ်အဖွဲ့ဖွဲ့လိုက်တဲ့အပေါ်တရုတ်နိုင်ငံကပြစ်တင်ဝေဖန်နေပေမဲ့အမေရိကန်ကာကွယ်ရေးဝန်ကြီးအော်စတင်ကတော့ဘယ်သူကမှတိုက်ရိုက်ယူရတာမရှိကြောင်းသတင်းစာရှင်းလင်းပွဲမှာပြောသွားခဲ့ပါတယ်။မဟာမိတ်သုံးနိုင်ငံကြားကာကွယ်ရေးစွမ်းရည်မြင့်တင်ဖို့သာယူရကြောင်းပြောဆိုခဲ့ပါတယ်။နယူးယောက်ဟော့စတာတက္ကသိုလ်ကသုတေသီတူဖြစ်တဲ့ဂျူလီယန်ကူကတော့ရင်ကုန်သင်္ဘောတိဆောက်ရေးသဘောတူညီချက်ဟာအော်စတြေးလျနဲ့ဒေသတွင်းနိုင်ငံတွေအပေါ်တရုတ်နိုင်ငံကအလွန်အကျွံဖိအားပေးနေတာတွေရဲ့ရလဒ်အဖြစ်သုံးသပ်ပါတယ
် So these three countries to really focus on trying to deepen their especially their military technology sharing which is really
ဒီသုံးနိုင်ငံဟာသူတို့ရဲ့စီးရီးနည်းပညာတွေဖလှယ်တဲ့ကိစ္စကိုနည်းနည်းရှိုင်းရှိုင်းလှုံ့ဆော်ဖို့အာယုံဆိုင်လှုံ့ဆော်နေတာပါဒါဟာတကယ်ကိုပဲနှဆိုင်တဲ့ကိစ္စပါပစိဖစ်ဒေသကိုပို့ပြီးအာယုံဆိုင်တယ်ဆိုတာဟာတရုတ်ရဲ့ချင်းကြောက်မှုကိုတကယ်ကိုပဲအလေးအနက်ထားရဲဆိုတာပြသရာရောက်တယ်လို့ထင်ပါတယ
်ဒီသုံးနိုင်ငံမဟာမိတ်ကိစ္စနဲ့ပတ်သက်ပြီးဥရောပသမ္မတနိုင်ငံကြားရေးမူဝါဒအကြီးအကဲဂျိုးဆက်ဘိုရယ်ကလည်းစိတ်မသက်မသာဖြစ်ပါတယ်ဒီကိစ္စဟာ EU အနေနဲ့မဟာဗျူဟာမြောက်တိကျလွတ်လပ်တဲ့ကိစ္စကိုဦးစားပေးကိစ္စအဖြစ်လုပ်ရမယ်ဆိုတာကိုသတိပေးလုံစော်လိုက်တာပဲဖြစ်တယ်လို့သူကပြောဆိုပါတယ်ဒီကိစ္စဟာဥရောပအနေနဲ့ကိုယ်ရှင်တန်ရေးအတွက်ကိုယ်ပါတာကိုယက်တည်ရမယ်ဆိုတာကိုဖော်ပြနေတယ်လို့လည်းပြောဆိုခဲ့ပါတယ
်အော်စတြေးလျနိုင်ငံကိုအကူအညီပေးမိရာကနေပြီးတော့ဒီအမေရိကန်ဗြိတိန်နိုင်ငံတွေပုံမှန်ဒီပြင်သစ်ကနေပြီးတော့တန်ရေးတမဟေးရတင်းမာမှုဖြစ်သွားတဲ့အထိဖြစ်လာတဲ့အခြေအနေကိုဥစော်မိုးကျော်ပြောပြသွားတာဖြစ်ပါတယ်အစီအစဉ်နောက်ပိုင်းမှာအမျိုးသမီးကဏ္ဍအသိပ္ပံနဲ့ဤပညာတခါတုဒ္ဒဆုံလင်းအမေရိကန်တခွင်ဆတဲ့အပတ်စဉ်ကဏ္ဍတွေကိုဒီလိုင်းလိုမီတာ25 40 51တို့မှာနားဆင်နေပါလေ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကို၄င်း24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေ၄င်း24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြမဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွစ်ဆိုမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70p Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကလည်းဖမ်းယူကြည့်ရှုနိုင်ပါသေးတယ် ကျွန်တော်ခိုင်းမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါလိမ့်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာမနက်ခင်းဖြစ်ပါစေခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။VOA American တန်ကစနေနေ့မနေ့ကအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ25 40 51အပြင်လိုင်းလက်မီတာ190 kHz 1595ကပါကျွန်တော်တို့တိုးချက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အမျိုးသမီးကဏ္ဍသုတဆုံလင်း American တကွင်အစီအစဉ်နဲ့အတူသိပ္ပံနဲ့ဤပညာကဏ္ဍထုတ်လွှင့်တဲ့အခါမှာတော့
ကြတော့လုံးဝလက္ခဏာရှိတဲ့လူမှစစ်ဖို့တင်ပါတယ်ဘာလို့လဲဆိုတော့လက္ခဏာရှိမှပဲ virus ပိုးကကိုယ်ထဲမှာအများကြီးရှိနေတယ်အဲ့ဒါကို home test လို့ခေါ်တဲ့ဒီအမြန်စစ်တဲ့ test ကဆိုတာပို့ပြီးတော့
ကိုဗစ်နဲ့ပတ်သက်လို့ကြေကြေပြန့်ပြန့်ဆွေးနွေးထားတာကိုနောက်ပိုင်းမှာနားဆင်ရမှာဖြစ်ပါတယ်အခုအလှည့်ရောက်လာတာကတော့ဒီအမျိုးသမီးကဏ္ဍဖြစ်ပါတယ်ကဘာကျော် Times Magazine ကြီးရဲ့ဒီ2022ခုနှစ်ဩဇာအစီအစဉ်လူပုဂ္ဂိုလ်တရားစီရင်ထဲမှာမြန်မာအမျိုးသမီး3ဦးလည်းပါဝင်ပါတယ်အင်္ဂါဂျူပေါ်မှာပထမအဦးဆုံးပြန်တန်းခဲ့တဲ့အာဂါသစူဇန်ယီယဟတ်ယင်ဖန်ဒီယာမှာဥဆောင်ပါဝင်ခဲ့တဲ့အမျိုးသမီးအင်ဂျင်နီယာဒေါက်တာမီမီအောင်မြန်မာနိုင်ငံတွင်ဆရာနာရှင်စန့်ကျင်ရေးလှူရှာမှုတွေမှာရှေ့တန်းကနေတက်တက်ကြွကြွပါဝင်ခဲ့တဲ့အမျိုးသမီးငယ်တွေဖြစ်တဲ့ဒီပန်အက်စတာဇင်နောနဲ့မတ်အီတင်စာမောင်တို့ပဲဖြစ်ပါတယ်အဲ့ဒီတိုင်းမဂ္ဂဇင်းကြီးကနေရွေးချယ်ခံထားရတဲ့သူတူဖြစ်တဲ့မတ်အက်စတာစင်တော်ကိုဆက်သွယ်မြင်မြန်ပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးကပြောပြမှာဖြစ်ပါတယ
်အစ္စစီနောကကဲကဘာကျော်ထိုင်းမဂ္ဂဇင်းကြီးရဲ့ဒီနေ့အတွက်ဩစာတက်ရောက်မှုအစီအစဉ်လူပုဂ္ဂိုလ်အယောက်တရားစီးနယ်မှာဒါထည့်သွင်းဖော်ပြခံရတယ်ဆိုတော့ဒီအတွက် congratulation ပါဂုဏ်ယူပါတယ်လို့လည်းအရင်ဆုံးပြောချင်ပါတယ်ရှင့
်ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ရှင့
်ဟုတ်ကဲ့အဲ့တော့အခုလိုမျိုးဒီလိုမျိုးကဘာပေါ်မှာလူတွေအများကြီးတွေကမှကိုယ်ဒီတတိပြုမိစေတဲ့ဒီထိုင်းမဂ္ဂဇင်းကြီးရဲ့ဩစာတက်ရောက်မှုအစီအစဉ်လူပုဂ္ဂိုလ်တရားထဲမှာစီးနယ်သွင်းဖော်ပြခံရတဲ့အပေါ်မှာဘယ်လိုများခံစားရပါလဲရှင့်
အရင်ဆုံးတော့ကျွန်မတော်တော်လေးကိုဟိုအံ့ဩရတယ်ပေါ့နော်အီးမေးလ်ဝင်လာတဲ့အခါကျတော့ပထမဆုံးတော့ကျွန်မစီကဒီလိုရွေးချယ်တဲ့ nomination list ထဲမှာပါတဲ့အကြောင်းကိုအတိပေးလာတယ်ပေါ့လေဆိုတော့ကျွန်မအီးမေးလ်မှားပို့တာလာထားမှုလို့ရှိရင်လည်းဒီနော် spam mail တစ်ခုခုလာဆိုပြီးမှကျွန်မထင်တာပေါ့ဒါပေမဲ့ဒီတေချာပြန်ပြုံးမဆစ်ဆေးကြည့်လိုက်တဲ့အခါကျတော့မဟုတ်နေပေါ့နော်ဆိုတော့နောက်ထပ်တစ်ခေါက်မှလည်းကျွန်တော်တို့ဒီမကျင်ညာခံနေဒီကဝလာအလိုမှာကျွန်တော်စီကို email ပို့လာတယ်ပြီးတော့ဒီလိုမျိုး template တွေပို့ပေးတယ်ပေါ့နော်ဒါတွေနဲ့အဲ social media မှာဒါဖော်ပြဖို့ဆိုတော့မျိုးတွေသူတို့ instruction တွေပေးလာတယ်ရှင့်အဲဆိုတော့အဲခုနပြောသလိုပေါ့နော်ဒါ Time Magazine ဆိုတာကအဲကျွန်တော်တို့အဖိုးအဲလက်ထက်တုန်းကပေါ့ကျွန်မငငယ်လေးကတည်းကဒါအဖိုးဖတ်တဲ့အတွက်ကြောင့်မို့လို့ကျွန်မအနေနဲ့အမြင်တွေ့ခဲ့ရတယ်ဟိုအများတန်းဟိုကိုကိုယ်တိုင်လည်းပေါ့နော်စူးစမ်းပြီးတော့မှ live ဖတ်ခဲ့တဲ့ဒီစားရတဲ့ဒါသတင်းမီဒီယာတစ်ခုဖြစ်တယ်ဆိုတော့ဒီကနေပြီးတော့မှအခုလိုမျိုးဖော်ပြလာမယ်ဆိုတာလေကျွန်မအနေနဲ့လည်းဟိုမမျောလင့်ထားဘူးပေါ့နော်ဆိုမမျောလင့်တာဖြစ်တဲ့အတွက်ကြောင့်အော်ဝန်တာဖြစ်ရတယ်လို့တစ်ခါမှလည်းအဲကျွန်မတူရဲ့အနေနဲ့ဆိုလို့ရှင်ရင်ဒီဖက်ဆစ်အာဏာရှင်မြေပတ်ဆန့်ကျင်ရေးနဲ့ဒီဒီမိုကရေစီရေးကိုစောင့်ချပြီးတော့မှလုပ်လာတာပေါ့နော်ကချင်အဲတကြောပြန်စစ်ပွဲကနေစတင်ပြီးတော့မှအခုဆိုရင်ဒါ10နှစ်အဲတိုင်ခဲ့ပါပြီဆိုတော့ February 1ရက်နေ့နောက်ပိုင်းမှလည်းကျွန်တော်တို့ဒီလိုမျိုးပေါ့နော် military coup ဖြစ်လာတဲ့အခါမှာကျွန်တော်တို့ဆန္ဒထုတ်ဖို့ season time season ကြတော့ကလည်းကျွန်တော်အရင်တော့အချိန်တွေလိုပဲအရင်ခါတိုင်းပေါ့နော်ကျွန်တော်တို့ရက်တီခဲ့ကြသလိုပဲကျွန်တော်တို့ဒါစီစဉ်ခဲ့ကြတာဖြစ်ပါတယ်ဆိုတော့ခါကျတော့အခုလိုမျိုးခဏလာတာဒီခဏလာတာကာလပတ်လုံးနဲ့ပြီးတော့ဒီခဏလာရဲ့အရှိအစောပိုင်းက9နဲ့10နဲ့ဝင်းကျင်မှာပေါ့နော်လှုပ်တဲ့လှုပ်ထိုက်တာကျွန်တော်ရက်တီတဲ့နဲ့ဒီအတ္တမမှုကိုတော်လန်တဲ့ကျွန်တော်တို့ရဲ့လှုပ်ဆောင်ချက်တွေအကုန်လုံးအားသွန်လှုပ်ဆောင်ခဲ့ပေမဲ့လို့ဒီတစ်ခေါက်ဒီခဏလာအတွင်းမှာပေါ့နော်ကျွန်တော်တို့ရဲ့တော်လန်ရေးအရင်းလေးကအရန်ကိုကြည့်လို့တဲ့အတွက်ကြောင့်မို့လို့ကျွန်မအနေနဲ့လည်းအများကြီးစိတ်တက်ကြတဲ့အခြေအနေတွေအများကြီးရှိခဲ့ပါတယ်။ဒါပေမဲ့လို့ခုလိုမျိုးပေါ့နော်ကြားရတဲ့အခါကျတော့ကျွန်တော်အနေနဲ့လည်းကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့လူငယ်တွေကပေါ့နော်ကိုယ့်ရဲ့ရှိရာနေရာမှာပဲကျွန်တော်တို့ရဲ့ဒီလိုမျိုးအလုပ်ဆောင်တဲ့ အမှုရာတွေအားလုံးကဒါအမေရောခံမဟုတ်ဘူးပြီးတော့ကျွားတို့လူငယ်တွေအားထုတ်နေရခြင်းကအလားအသာမဟုတ်ဘူးလို့ကျွားအနေနဲ့ကနက်နက်ရှိုင်းရှိုင်းတွေးမိတယ်ပေါ့နော
်ဟုတ်ကဲ့ပါရှင်အခုဆိုလို့ရှင်ဒါကဘာတဝမ်းလုံးမှာလူတွေတန်းပေါင်းများစွာထဲမှာကိုလိုလှုပ်ရှားတဲ့သူတွေလည်းအများကြီးရှိကြတယ်အဲ့ထဲမှာဒီအရောက်တရာရွေးတဲ့ထဲမှာကိုကိုရွေးချယ်ပြီးတော့ဖော်ပြခံရတယ်ဆိုတာကဘာကြောင့်လို့ယူဆမိပါလဲ
သူတို့ရဲ့ times အနေနဲ့ဆိုလို့ရှိရင်တော့သူတို့ရဲ့လိလာဆန်းဆန်းမှုအရာကျွန်မနဲ့ဒီရဲဘော်အီလိုကအာနာချင်းတင်းချင်းနဲ့ပတ်သက်ပြီးတော့ဒါရက်တီချက်တူညီတဲ့မိဘအဖွဲ့အစည်းနဲ့တူပေါ့နော်ကျွန်တော် favorite challenge နေ့မှာစတင်ပြီးဆန္ဒပြခဲ့တယ်သူတို့အနေနဲ့ယူဆတာကဒီဆန္ဒဒီလိုမျိုးစတင်ဆန္ဒပြခဲ့ခြင်းကတော့ timing ပေါ့နော်ဒီသူလူထုရဲ့နိုင်ငံရေးရေးချင်းနဲ့ပြီးလို့ရှိရင်ရှိနေတဲ့ရှိရင်းဆွဲကျွန်မတို့ရဲ့ပဋိပက္ခတွေနဲ့ပြီးတော့ကျွန်မတို့ရဲ့ဒီလိုမျိုးလှုပ်ဆော်တဲ့ဒီຫນွေဥတော်လိုင်းရဲ့အစပေါ့နော်ဒါတွေကကျွန်မတို့အခုလက်ရှိရှိနေတဲ့2021ຫນွေဥတော်လိုင်းလိုင်းကိုပို့ပြီးတော့မှတောက်ဝင်ရှင်းခဲ့တယ်လို့ယူဆတဲ့အတွက်ကြောင့်မို့လို့ခုလိုမျိုးရွေးချယ်လို့မြင်ပါတယ်။နောက်ပြီးတော့မှကျွန်တော်ဒီနေ့မြန်မာနိုင်ငံရဲ့အခင်းချင်းကိုနိုင်ငံတကာအနေနဲ့အထူးစိတ်ဝင်စားတယ်ပြီးတော့ပေါ်ပြချင်တယ်လို့ကျွန်မအနေနဲ့ခံယူပါတယ်။အနောက်ပြီးတော့အပြည်မြန်မာနိုင်ငံအပြည်သူလူထုကြုံတွေ့နေရတဲ့နိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့နော်ကျွန်တော်တို့ဒီနိုင်ငံတကာစာမျက်နှာရှင်မှာဒါကမိမောင်းထုတ်ပြချင်တယ်ထုတ်ပြရာရောက်တဲ့အတွက်ကြောင့်မို့လို့မြန်မာနိုင်ငံရဲ့ဒီရှေ့ဆက်နိုင်ငံရေးတည်ဆောက်မှုလုပ်ငန်းစဉ်တွေမှာလည်းဒါအထောက်အကူတစုံတရာပေါ့နော်ဖြစ်နိုင်မယ်လို့ကျွန်မအနေနဲ့ပြောလင့်ပါတယ်။အပေါ်ရင်အနေနဲ့ဆိုလို့ရှိရင်တော့ဒါကျွန်မနဲ့ဤတဆောင်မောင်နဲ့ခုလိုမျိုးခေါ်ပြရဲတိုးတုံလည်းပဲကျွန်တော်တို့ဟာမြန်မာနိုင်ငံရဲ့လူငယ်တွေဖြစ်တယ်မြန်မာနိုင်ငံရဲ့အမျိုးသမီးတွေဖြစ်တယ်ဒီတဲ့ချောင်းမို့လို့ကျွန်တော်တို့ကိုခုလိုမျိုးခေါ်ပြခြင်းဟာဒါမြန်မာနိုင်ငံရဲ့လူငယ်နဲ့မြန်မာနိုင်ငံရဲ့အမျိုးသမီးငယ်တွေအပေါ်ပေါ့နော်ဒါအတိမပြုခြင်းလို့ကျွန်တော်တို့အနေနဲ့လူမျိုးခံယူပါတယ
်ဟုတ်ကဲ့ပါရှင်ဒီစုကိုရတဲ့တယ်မှာမြန်မာနိုင်ငံကသူတွေအတော်များများရှိပါတယ်အရင်ကဆိုဒါအထင်ရှားဆုံးပြောရမယ်ဆိုရင်တော့အခုလက်ရှိစစ်ကောင်စီကဖမ်းဆီးထိန်းနှီးတာကိုခံထားရတဲ့ NLD ပါတီရဲ့ခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ပေါ့လေနောက်တခြားသူတွေလည်းရှိပါတယ်ဒီနှစ်ကတော့ဒါထူးခြားခြားအမျိုးသမီးမြန်မာမျိုးသမီး၃ဦးပါဝင်တာကိုတွေ့ရတယ်ဆိုတော့ဒီအပေါ်မှာရောဘယ်လိုများခံယူမိလဲထင်ကားချက်ဘယ်လိုများဖြစ်မိလဲ
ကျွန်တော်အနေနဲ့တော့ဒါအမျိုးသမီးတွေကိုပေါ့နော်အထူးအလေးပေးပြီးတော့မှအခုလိုမျိုးကျွန်တော်ရဲ့ရှင်ရင်ဆွဲပကတိအင်အားကိုပေါ့နော်ဒါအတိမတ်ပြုလာတယ်အဲဆိုတဲ့အတွက်ကြောင့်မို့လို့ကျွန်မအနေနဲ့အမတန်ဝမ်းသာသလိုအထူးသဖြင့်မြန်မာနိုင်ငံလိုမျိုးဒီရင်ကျေးမှုထုံတမ်းအဆင့်အလာတွေနဲ့ပေါ့နော်အယူအဆစွဲတွေနဲ့အဲတမတ်ကန်တမှုလေးအများကြီးရှိနေတဲ့နိုင်ငံတစ်ခုကဒီအမျိုးသမီးတွေကိုအခုလိုမျိုးဖော်ပြလာတာကိုအမှန်တန်ဝမ်းသာပါတယ်တကယ်လို့ကျွန်မအနေနဲ့မပါဝင်ခဲ့ရင်တော့မှဒါကအမျိုးသမီးတွေပေါ့နော်ပါဝင်လာခြင်းအတွက်ကျွန်မဝမ်းသာမိမှာပါပဲပြီးတော့အခုလိုမျိုးကျွန်မတယောက်တည်းအနေနဲ့ဆိုလို့ရှင်တော့ဒီ CNN မှာပါဝင်ခြင်းမပါဝင်ခြင်းထပ်ပေါ့နော်ကျွန်မအခုလက်ရှိလုပ်ကိုင်နေတဲ့လုပ်ငန်းတွေတော်လိုင်းရင်းနဲ့ပတ်သက်တဲ့လက်ရှိလုပ်ငန်းဆောင်တာတွေကိုဆက်ပြီးတော့မှလုပ်ကိုင်နေဖို့ကအရေးကြီးပါတယ်ဆိုတော့အခုလိုမျိုးနိုင်ငံတကာတဲ့ရင်စာမျက်နှာမှာပေါ့ဖော်ပြခင်ရတဲ့အတွက်တော့အဲကျွန်တော်တို့အနေနဲ့ပို့ပြီးတော့မှဟိုလှုပ်ဆောင်နိုင်မှုနဲ့ပဲပြီးတော့လက်ခံနိုင်ဆိုတာလက်ခံနိုင်မဲ့နဲ့ပဲပို့ပြီးတော့မှတော့ကျယ်ဝန်းလာနိုင်မယ်လို့တော့မြင်မိပါတယ်ဆိုတော့ဒီလိုမျိုးကျယ်ဝန်းလာခဲ့ရင်တော့ကျယ်ဝန်းလာတဲ့အလျောက်ပို့ပြီးတော့မှကျွန်တော်တို့အနေနဲ့အထောက်ပို့အတွက်တာဝန်ရှိတာပေါ့ရှင
်ဟုတ်ကဲ့ပါဆိုတော့အခုဆိုလို့ရှိရင်ဒါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့အချိန်ဖြစ်တဲ့ဒီအာဏာသိမ်းမှုဆန့်ကျင်တဲ့လှုပ်ရှားမှုတွေလည်းမျိုးစုံပေါ်ပေါက်ခဲ့တဲ့ဒီထဲမှာအမျိုးသမီးတွေအများကြီးရှေ့တန်းကနေပါဝင်ခဲ့တာကိုလည်းကျွန်တော်တို့ဒီကာလတလျှောက်ပေါ့နော်တွေ့ခဲ့ရတယ်ဆိုတော့ဒီကနေ့မြန်မာနိုင်ငံရဲ့စစ်အာဏာရှင်ဆန့်ကျင်လှုပ်ရှားမှုမှာအမျိုးသမီးတွေရဲ့ပါဝင်မှုအခန်းကဏ္ဍကဘလောက်အထိအရေးကြီးတယ်လို့ရောရှင်းပါတယ်
ဟုတ်ကဲ့အမှန်တန်အရေးကြီးပါတယ်ဘာလို့ဆိုရင်ကျမတို့ရဲ့လူသားမျိုးနွယ်ကိုပေါ့နော်ပြန်ပြီးတော့မှအသက်ဆက်တာကမိခင်တွေဖြစ်ပါတယ်ဆိုတော့မိခင်တွေဖြစ်လာမယ်ကျမတို့ရဲ့အမျိုးသမီးတွေကကိုယ့်ရဲ့မွေးဖွားလာမယ်ရင်သွေးငယ်တွေကိုကျမတို့ကဘလို့အတွေးခေါ်တွေနဲ့ကျမတို့ကကြီးပင်းစေမလဲဆိုတဲ့အရာကဒီအမျိုးသမီးတူဥပုံမှာအများကြီးမှုတည်ပါဆိုတော့မြန်မာနိုင်ငံဟာအခုချိန်မှာဒီလိုမျိုးဆက်တက်ချောင်းပေါ့နော်ကျမတို့ဟာဒီပေါင်းများစွာပြန်ပြီးတော့မှအခြားနိုင်ငံတွေနဲ့ရှင်တဲ့အခါကျရင်ကျတော့အများကြီးနောက်ဆုတ်သွားတော့ဆိုတော့ဒီလိုနောက်ဆုတ်ပြီးတော့မှကြံခဲ့တဲ့အခြေအနေမှာတကယ်ပြန်ပြီးတော့အမြန်ဆုံးပေါ့နော်ဒီမှာနိုင်ငံအမြန်ဆုံးတိုးတက်ပြီးတော့မှကြောင်လဲစီဖို့ဆိုလို့ရှိရင်အမျိုးသမီးတွေရဲ့အခန်းကဏ္ဍအမတန်အရေးကြီးပါတယ်ဆိုတော့ဒီနေရာမှာကျမတို့ဟာအရင်ကကန့်သက်ထားတဲ့ကန့်သက်ချက်တွေကိုကျမတို့ရဲ့စိတ်ထဲမှာကိုရိုက်ချိုးပစ်ပြီးတော့မှအခုချိန်မှာသွေးသစ်အမြင်တင်တဲ့လက်ရှိတော်လှန်ရေးမှာကျမတို့အမျိုးသမီးတရက်လုံးကဒါပါဝင်ဖို့လိုတယ်ကျမတို့ဟာနောက်ထပ်မျိုးဆက်ကိုမွေးဖွားမဲ့သူတွေဖြစ်တယ်နောက်ထပ်မျိုးဆက်ကိုကျမတို့ကအတွေးခေါ်အမွေတွေကိုပေးရမဲ့သူတွေဖြစ်တယ်ဘယ်လိုပြောမလဲကျမတို့ကစုံဦးပေါ့နော်
ဟုတ်ကဲ့ပါရှင်ဆိုတော့အခုလို့ကဘာကျော်ထိုင်းမဂဇင်းကြီးရဲ့ဩဇာတက်ရောက်မှုအရှိဆုံးပုဂ္ဂိုလ်လူတရာစီးရင်ထဲမှာပေါ့နော်အခုပါလာပြီဆိုတဲ့အခါကျတော့ကိုအတွက်ရောဘယ်လိုခံစားမှုပြောင်းလဲသွားစီတယ်လဲဘာတွေဆက်ပြီးတော့လှုပ်ရှားသွားဖို့ရှိမလဲတာဝန်တွေများပို့ပြီးတော့ရှိလာတဲ့သဘောမျိုးဖြစ်သွားမလားဘယ်လိုများကိုအတွက်ခံစားချက်ဘာတွေများပြောင်းလဲသွားစီမလဲ
ဟုတ်ကဲ့ခုလိုမျိုးပါဝင်လာတဲ့အခါကျတော့မပါဝင်ခင်မှာလဲကျွန်မအနေနဲ့လက်ရှိမှာတော်လန်ရေးမှာပေါ့နော်တရောင်းတနေရာကနေပြီးတော့မှကျွန်မပါဝင်လှုပ်ရှားဆောင်ရွက်နေတာရှိပါတယ်တာဝန်ယူနေတဲ့ဘိုင်းကဏ္ဍရှိပါတယ်ဆိုတော့ဒီကဏ္ဍတွေမှာပို့ပြီးတော့မှကျွန်မဆက်ပြီးတော့မှလုပ်သွားပြီးတော့မှထပ်ပြီးတော့မှတာဝန်ယူလာရမယ့်အခြေအနေမျိုးတွေရှိလာရင်ဒါမှမဟုတ်လို့ရှိရင်လည်းကျွန်မ ဆိုနိုင်ငံတကာအနေနဲ့တော့ပို့ပြီးတော့မှဟိုအထူးသဖြင့်ပေါ့နော်အခုလိုမျိုးကျွားတို့2021ကျွားတို့ရဲ့မြန်မာနေဥတော်လိုင်းကြီးမှာဖက်ဆစ်စစ်တပ်ရဲ့ဒီမတရားပေါ့နော်တပ်ဖြတ်နှိပ်စက်တဲ့ပြီးလို့ရှိရင်ထောင်အတွင်းအကျဉ်းချရဲ့လုပ်ရက်တွေကိုကျွားတို့ထောင်တောင်းတိတ်နဲ့ချီတဲ့ကျွားတို့ပါဝင်တခြားတော်လိုင်းရဲဖို့ရဲ့ပဲတရှိကြတယ်ရင်ဆိုင်နေကြတာကျွန်တော်တကယ်ဆက်ဆက်ကြီးကြီးရင်ဆိုင်နေကြရတယ်ဘလို့ပဲဖြစ်စေဒီလိုတော်လိုင်းကြီးရဲဖို့တွေအများအများတွေကအခုလိုမျိုးပေါ့ကျွားတို့နှစ်ခုကိုပဲဒီမှာပေါ်ပြလာခြင်းကအဲကျွားတို့အနေနဲ့ပို့ပြီးတော့မှတာဝန်ရှိတယ်လို့ကျွန်မနှခံယူတယ်ဒီတာဝန်လည်းကျွန်မကိုဆက်ပြီးတော့မှဟိုထည့်ရပါမယ်ပေါ့နော်အဲကျွန်မတို့ရဲ့ရဲဘော်တွေရဲ့အတန်နဲ့မြန်မာနိုင်ငံရဲ့လက်ရှိတော်လိုင်းခင်ချင်းကိုအပို့ပြီးတော့မှနိုင်ငံတကာစာမျက်နှာမှာပို့ထင်ရှားလာစေဖို့အတွက်ကိုတာဝန်ရှိရလို့ခံယူတယ်အဲဒီတိုင်းလည်းကျွန်မဟာအရှိတဲ့လုပ်ငန်းတာဝန်တွေချိန်ပေါ်စာလုပ်သွားပါမယ်
ဟုတ်ကဲ့ပါရှင်အခုလို VOA အတွက်အချိန်ပေးပြီးတော့ထူကြပေးတဲ့မတ်အစာစီနောစီစုအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါရှင် Cheers
အခုတခါတင်ဆက်သွားမယ့်သုဒ္ဓဆောင်လင်အမေရိကန်တခွင်အစီအစဉ်မှာအာဖဂန်ရွှေပြောင်းအခြေချမိသားစုတွေအကြောင်းနဲ့အခြားအကြောင်းတွေကိုကုအောင်ကပြောပြမှာဖြစ်ပါတယ်
အမလာကုန်ရဲ့ပိုင်းပြည်တွင်မှာပဲအာဖဂန်နစ္စတန်ကထွက်ပါလိုတဲ့လူပေါင်း300,000ကျော်ကိုအမေရိကန်နဲ့မဟာမိတ်တွေကလေယာဉ်တွေနဲ့ကယ်ဆယ်ရှုပြောင်းပေးခဲ့ပါတယ်။အခုခါမှာတော့အာဖဂန်နစ္စတန်ကထွက်ခွာလာသူအာဖဂန်တချို့ဟာအမေရိကန်ပြည်အောင်စုကမြို့တချို့မှာရောက်ရှိနေကြပါပြီ။ဒီကြောင့်ဒီယန်နာမင်းရှယ်ပေးပို့ထားတဲ့သတင်းကိုတင်ပြပေးရမယ်။မကြသေးခင်ရဲ့ပိုင်းတွင်အာဖဂန်နစ္စတန်ကနေဘေးအန္တရာယ်ကင်းရထွက်ခွာလာသူတွေမှာပိုင်ဆိုင်မှုဆိုလိုအဝတ်တထည်ကိုတစ်ခုသာပါလာခဲ့တာပါ။ Texas ပြည်နယ် Houston မြို့ကိုရောက်လာသူ Abdul Aman Sadiqi ဟာ2012ခုနှစ်ကစလို့အာဖဂန်နစ္စတန်ကနေထွက်လာခြင်းအထိအမေရိကန်ထူတပ်ဖွဲ့တွေနဲ့အတူလက်တွဲပြီးမိုင်းပုံရှင်းလင်းရေးကစလို့စစ်စင်ရေးတွေမှာလည်းပါဝင်ကူညီခဲ့သူပါ
ကျွန်တော်ထင်တာကကဘာကြီးတစ်ခုလုံးကျွန်တော်တို့နောက်မှာရဲပေးပြီးကျွန်တော်တို့ရဲ့ခံယူချက်စိတ်ကူးတွေမျှော်လင့်ချက်တွေအနာဂတ်တွေအတွက်စဉ်းစားပေးနေတယ်လို့ထင်ခဲ့ပါတယ်ဒါပေမဲ့လည်းချက်ချင်းဆိုသလိုပျောက်ချင်းမလားပျောက်သွားကြပါတယ်
အမေရိကန်တွေကိုကူညီခဲ့တာကြောင့်လဲအဗ်ဒူဆာဒီကီယာအမေရိကမှာအထူးအခြေချနေထိုင်ခွင့် SIV ဗီဇာရရှိခဲ့ပါတယ်အခုခါမှာတော့အစိုးရရဲ့အစီအစဉ်နဲ့နေထိုင်စရာအပတ်မဲ့အခန်းမှာဘေးအန္တရာယ်ကင်းစွာနေနိုင်နေပါပြီ
ဘောမှာအများကြီးကြုံခဲ့မှုပါတယ်စစ်ပွဲတွေပောက်ကွဲမှုတွေကို့အနာတွင်လူတွေတည်နေတာတွေစကားမှငြိမ်းချမ်းတယ်ရဲ့လို့မရှိဘူးဆိုတော့အန္တရာယ်ကင်းကင်းပဲနေခြင်းပါတယ်အခုဒီကိုရောက်လာတာကြောင့်ပျော်ပါတယ်ဘွားကိုအေးအေးဆေးဆေးပဲဖြတ်တန်းကျင်ပါတယ
်အမေရိကန်ပြည်ထောင်စုကိုရရှိလာသူတွေကိုတော့အခုခါမှာကုညီဆောက်ရှောက်ရေးအသင်းတစ်ခုဖြစ်တဲ့ YMCA ကဘွားတက်စနိုင်အောင်အကူအညီတွေပေးနေပါတယ်ရွှေပြောင်းချစ်ချနေတဲ့သူတွေအေးဆောင်ရွက်ပေးတဲ့ YMCA ဝန်ထမ်းစန်းညာဝါဖက်က
These families who are coming right now because they just have
Jimmy Dazure ha at be an ne ga ni be lo ya ko thwet pye la ra chang ba ma pa ma la baw. Na chang tu ro atwet alou sha be ya ma phit de lo. Aso ya si ga ya shi me khan sa khwet ne phit de asa atawet pho. Sei ku pho ne tacha lo ata a long pin. Di ma nei thain pho athaw tha ma pon tin le ya au kun ni pe twa ma ba.
အာဖဂန်နစ္စတန်ကနေထွက်ပြေးလာသူတွေကိုအခုလိုအသင်းဖွဲ့တွေတမကအမေရိကန်လူမှုအတိုင်းဝိုင်းကလည်းကူညီပံ့ပိုးပေးပါရယ်ဆရစ်ခီမီသားစုဈေးဝယ်လာဖို့ကာငါးပေးသူကတော့ဗီယက်နမ်စစ်ပွဲအပြီးစေကျော်သက်အရွယ်မှာအမေရိကကိုရောက်လာသူဗီယက်နမ်အမေရိကန်တဦးပါသူနဲ့အတူမိသားစုလိုက်လာပြီးတော့လည်းအကူအညီပေးနေပါရယ်ဟျူစတန်မြို့ကန်ထရမ်ဟိုက
It really broke my heart and brought me to tears because
I go ခွန်း ਨੇ ထွက်ပြေးခဲ့ရသလိုမျိုးသူတို့လည်းထွက်ပြေးလာကြရတာဆိုတော့စိတ်မကောင်းဖြစ်ပြီးမျက်ရည်ကျမိပါတယ်မိသားစုဘေးရန်ကင်းဖို့အမေရိကကိုရောက်လာကြတာဆိုတော့သူတို့အင်မတန်ကံကောင်းကြတယ်လို့ပြောရမှာပါ1982ခုနှစ်မှာကျမတို့အမေရိကကိုရောက်ပြီးဘဝတစ္စာကိုအမေရိကန်တွေကလက်ကမ်းကြိုဆိုကူညီကြသလိုအခုတော့ကျမတို့ကအာဖဂန်တွေကိုပြန်ပြီးတော့ကူညီနေတာပါ
အသက်36နှစ်အရွယ်ရောက်မှဘဝပြည့်တစ်ခုစားဖို့ဆိုတာမလွယ်သလိုအာဖဂန်နစ္စတန်မှာကျန်ခဲ့တဲ့တခြားမိသားစုအတိုင်းဝိုင်းအတွက်လည်းစိတ်ပူတယ်လို့စတိခီကပြောပါတယ်ဒါပေမဲ့လည်းကလေးတွေရှည်ရေးအတွက်စိတ်အေးရပြီဖြစ်တာကြောင့်ဝမ်းသာပျော်ရွှင်ရတယ်လို့ဆိုပါတယ်အားလုံးကလည်းဝိုင်းဝန်းကူညီကြတာကြောင့်ဘဝအတွက်ကိုမိသားစုနဲ့အတူလက်တွဲပြီးတော့ပြန်စတင်နိုင်တော့မှာလည်းဖြစ်ပါတယ်ခင်ဗျာတော်မီရဲ့အကြီးအကျယ်လောင်ကျွမ်းလင်းရှိတဲ့အမေရိကန်နောက်ပိုင်းပြည်နယ်တွေကအော်ရီဂွန်ပြည်နယ်မှာရေရှားပမှုပြဿနာအကြီးအကျယ်ရင်ဆိုင်နေရပါတယ်။မွန်လာဦးအများပြားဆိုက်ပျိုးတဲ့ဒေသမှာဆေးရည်ပေးစနစ်တွေလည်းသတင်းပတ်အတော်ကြာရပ်ဆိုင်နေတာကြောင့်စိုက်ပျိုးရေးသမားတွေအခက်ကြုံနေတာပါ။ဒီအကြောင်း AP သတင်းကိုအခြေခံပြီးတော့ဆက်တင်ပြပေးရမယ်။ရေရှားပမှုကြောင့်အော်ရီဂွန်ပြည်နယ်မှာကံရည်ရော်နေကုန်သလိုဆေးနှောင်းတွေလည်းခန်းချောက်ကုန်ပါတယ်။ဒေရှုခရိုင်တွင်းကဒေရှုမြေရွာဆိုရင်လေတလထက်တလဘယ်လိုငါနဲ့မှမတူအောင်ရော်နေလာနေရတယ်။ဒီလိုအခြေအနေမှာရေပေးဝေးစနစ်အတွက်ချမှတ်ပေးထားတဲ့ဥပဒေအရဆေးနဲ့ဝေးရာကစိုက်ပျိုးသူတွေအဖို့တော့လုပ်ငန်းရန်နာယုံမှာအပတခြားလမ်းရွေးချယ်စရာမရှိဖြစ်နေတာပါ။စိုက်ပျိုးရေးသမားတဦးဖြစ်တဲ့ Phil Fine က
So North Unity Irrigation District is the
Joe Bank Sayyid Bire Zone ha Deshu Miwan Data အတွင်းမှာရှိနေပြီး Oregon အလယ်ပိုင်းထဲမှာလို့ပြောလို့ရပါတယ်ဆိုတော့ဆေးရည်လွတ်ပေးနေတဲ့အခါမှာဒီနေရာဟာနောက်ဆုံးမှာရှိနေတာပါ
6 KI ဆေးရည်သုံးဆဲဖို့ဟာဒေရှုမြေကိုမိခူအားထားနေရတာဝါအော်ရီဂွန်အလယ်ပိုင်းဆေးရည်ပေးဝေးရေးဇုန်ထဲမှာပါသူတွေကတော့ဆက်ပြီးတော့စိုက်ပျိုးနိုင်သေးပါစိုက်ပျိုးရေးသမားတဦးဖြစ်တဲ့ Matt Lisignoli က
I feel extremely fortunate in my situation because we have
ကျွန်တော်အတွက်ဆေးရည်လုံလောက်လောက်ရှိတော့အလွန်ကံကောင်းတယ်ပြောရမှာပါမြောက်ပိုင်းဆေးရည်ဇုန်ထဲမှာရှိသူတွေကတော့ဘလောက်နစ်နာနေတယ်ဆိုတာကိုသိပါတယ်ဆေးရည်ဖက်လိုက်တဲ့အခါကျတော့မြောက်ပိုင်းကကျွန်တော်စိုက်ခင်းတွေဆိုရင်ပျက်စီးကုန်ပြီးဘာမှတိတ်မထွက်တော့သလိုအရေးအတွေးလည်းမကောင်းတော့ပါဘူးလို့သူကပြောပါတယ်အခုခါမှာတော့အရင်ကချမှတ်ထားတဲ့ဆေးရည်ပေးဥပဒေနဲ့ပတ်သက်ပြီးတော့ပြင်ဆင်နိုင်မှုစူးစမ်းနေကြပါတယ်ဆေးရည်ပေးဝေးရေးဘယ်နေနိမိတ်အတွင်းမှာပဲဖြစ်ဖြစ်ရေးပိုရှင်နေသူတွေအနေနဲ့ရေလိုအပ်နေတဲ့စိုက်ပျိုးရေးသမားတွေစီမျှဝေပေးနိုင်အောင်ပါပရဟိတဘွဲတစ်ခုဖြစ်တဲ့ဒေရှုမြင့်ကြောင့်ထင်းသိမ်းရေးအဖွဲ့ညွှန်ကြားရေးမှူး Kate Fitzpatrick က
ရှိနေတဲ့ရေကိုတယောက်နဲ့တယောက်အပြန်အလှန်မျှဝေသုံးစွဲနိုင်စေချင်ပါတယ်။အော်ရီဂွန်အလုပ်ပိုင်းစဲဆုံထဲမှာပါတဲ့သူတယောက်ကရေလျှော့သုံးမယ်ဆိုရင်မြောက်ပိုင်းစဲဆုံထဲမှာပါတဲ့သူတွေကဒီရေကိုသုံးနိုင်အောင်လုပ်ပါ
ဒါမှလည်းဒီစနစ်ဟာကောင်းကျိုးထက်ဆိုးကျိုးဖြစ်စေတဲ့ဆိုတော့ထောက်ပြကန့်ကွက်တာမျိုးတွေနဲ့လည်းရင်ဆိုင်နေရတာပါရေမျှဝေသုံးဆဲနိုင်ရင်တော့စိုက်ပျိုးရေးသမားတွေအတွက်တစုံတရာအဆင်ပြေနိုင်ကြောင်းပြောပါတယ် Fine က
the water marketing and leasing
ခုချိန်မှာရေကိုမျှဝေငှားရမ်းသုံးစွဲတာဟာအဖြေတစ်ခုပါအကုန်ကြမများသလိုဘာမှထွေထွေထူထူဖတ်ဆောက်စရာမလိုပါဘူးမြောက်ပိုင်းဆယ်စုံတဲ့ရှိသူတွေအတွက်တစ်ခုခုမှမလုပ်ဘဲဒီတိုင်းဆက်သွားနေလို့မရပါဘူး
ဒီနည်းလမ်းကိုအသုံးပြုနိုင်မယ်ဆိုရင်တော့နှစ်ဖက်လုံးအဆင်ပြေနိုင်ပြီးတော့ဒေရှုမြေရေစီမံသုံးဆွဲတဲ့ပုံစံဟာအနောက်ပြည်နယ်တွေမှာနမူနာပုံစံတစ်ခုဖြစ်လာဖို့လေသူတို့ကမျှော်လင့်နေပါရခင်ဗျာအရီဇိုနာပြည်နယ်ကစိုက်ပျိုးရေးသမားတွေဟာစိုက်ခင်းတွေအတွက်ပေးတဲ့ဆေးရည်လာမယ့်နှစ်မှာရော်နေရရှိရမယ့်အချိန်နဲ့ရင်ဆိုင်နေရပါတယ်ဒီစိုက်ခင်းတွေအတွက်ပေးနေတဲ့ကိုလိုရာဒိုမြေရေကိုပထမဆုံးအကြိမ်အနေနဲ့ဆော့ချတန်းတက်သွားမှာဖြစ်ပါတယ်အမေရိကန်ရေအင်းမြစ်စီမံခန့်ခွဲရေးဘူရိုကဩဂုတ်လလယ်မှာဒီကန့်သက်ချက်တစ်ကိုချမှတ်ခဲ့တာပါအမေရိကန်အနောက်ဘက်ကလူဦးရေတန်ပေါင်း40လောက်ဟာဒီမြေရေကိုမိခိုနေရတာဖြစ်ပြီးအရီဇိုနာပြည်နယ်ဖင်နယ်ခရိုင်ကစိုက်ပျိုးရေးသမားတွေကတော့အထိအနာဆုံးဖြစ်မှာပါ Tempe စိုက်ပျိုးရေးကုမ္ပဏီကစိုက်ပျိုးရေးသမား Will Delana က
ကိုလိုရာဒိုမြေရေပေးနေတာကိုဖျက်လိုက်ရင်စိုက်ခင်းသုံးရေပမာဏတော်တော်များများရမှာမဟုတ်တော့ပါဘူးနောက်နှစ်အတွင်းသုံးရမယ့်ရေတစ်ဝက်လောက်ရော့သွားမှာဆိုတော့အခုစိုက်နေတဲ့မြေကတော်တော်များများလည်းမစိုက်နိုင်တော့ပါဘူး
။ဒါပေမဲ့လည်းအခုခါမှာရေတိတ်မလို့တဲ့ Guayuli ဆိုတဲ့ခြုံပင်တစ်မျိုးကိုဒလန်နာကစမ်းသပ်စိုက်ပျိုးနေပါရယ်။ကာတာယာလောက်ရမှာသုံးဝင်တဲ့ rubber ကိုဒီပင်ကနေထုတ်ယူมาဖြစ်ပြီးပမာဏတော်တော်များများစိုက်ပျိုးဖို့စမ်းသပ်စီမံကိန်းမှာသူပါဝင်ပါရယ်။ဒလန်နာဟာစိုက်ပျိုးမြေဧက6000ကိုကြီးကျက်စိုက်ပျိုးတာဖြစ်ပြီးတော့အများစုကတော့ပြောင်းမှုစိုက်ပါရယ်။နောက်နှစ်မှာတော့ရေရှားမှုကြောင့်အပင်တွေတိတ်ဆိုင်နေတော့မှာမဟုတ်ပဲလုံသားအင်အားလည်းယုံနေတော့မှာပါ။အခုခါမှာလုံသား18ဦးရှိပေမဲ့2024မှာတော့6ယောက်လောက်ပဲထားနိုင်တော့မယ်လို့ဆိုပါရယ်။တဘာဝပတ်ဝန်းကျင်မထိခိုက်အောင်ရေလျှော့ချခွဲဝေသုံးဆွဲဖို့လိုအပ်နေတဲ့အချိန်ထဲမှာပဲတချို့စိုက်ပျိုးရေးလုပ်သားတွေကတော့အလုပ်လုပ်နေဖြစ်မဲ့အရေးစိုးရိမ်နေကြပါဘူးခင်ဗျာ။
ခုအောင်တင်ပြသွားတာဖြစ်ပါတယ်ခင်ဗျာအခုတခါတော့အားလုံးစောင့်မျှော်နေတဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုဒေါက်ခင်မျိုးသက်ကပြောပြမှာဖြစ်ပါတယ
်ဒယ်တာကိုဗစ်ပိုးကူးစက်မှုတွေတိုးနေတယ်နော်ကိုဗစ်ပိုးရှိမရှိစမ်းသပ်ဆဲဆဲမှုကဘလောက်အရေးပါပါသလဲမင်းနဆိုတာတီနဲ့မင်းနီပိုလစ်မျိုးအလီနာဟဲလ်တက်ခွဲကံကအနုစီဝနည်းပညာဒါရိုက်တာဒေါက်တာဖြူမြတ်တော်ကိုမင်းနံပြုတင်ပြပေးပါပ
ါဒီအခုကဒေါက်တာကတကဘာလုံးမှာဗောနော်ဗမာပြည်မှာအပါအဝင်တကဘာလုံးကပြန်နေတော့တက်စင်ကလည်းတော်တော်အရေးပါပါတယ်ဖိုးအရင်တော့လိုပဲဗောနော်ဒေါက်တာကိုဗစ်ပိုးမပေါ်ခင်လည်းကလက္ခဏာရှိတဲ့လူလေးစစ်တင်တယ်လို့လက္ခဏာမတင်မရှိတဲ့လူတွေလည်းစစ်တာပေါ့နော်ဒါ surveillance ဆိုခေါ်တာပေါ့နော်အဲအဲ့လိုမျိုးတော်တော်များများထိထိရောက်ရောက်စစ်နိုင်ဖို့ကအရန်အရေးကြီးပါတယ
်ဟုတ်ပါတယ်ကို့မှာယောဂလက္ခဏာပြပြမပြပြလုံးလုံးဆယ်ကို့မှာပိုးကူးစက်မှုရှိမရှိသိချင် COVID testing လို့စစ်ဆေးနိုင်ပါလေဒီလိုစစ်ဆေးမှုလုပ်တဲ့လူတွေကဘယ်သူတွေပါလဲ
ဒီအရင်တော့အလိုမျိုးပဲစစ်တဲ့နိမ့်နေရှိရပါတော့စစ်တဲ့ကန့်သက်ချက်တွေရှိရပါတော့ဘယ်သူတွေကပိုစစ်တဲ့နေဆိုတာများသောအားဖြင့်ကတော့အခုထင်ရအေးလာတဲ့အချိန်လေးဖြစ်လာပြီးဒီဘမပြမဆိုလို့ရှိရင်မိုးရင်းရတီပေါ့နော်ဆိုတော့ဖျားနာတဲ့အတုတ်ကွေးလိုမျိုးအလိုမျိုးရောဂါလက္ခဏာတွေပေါ်လာတဲ့ဖြစ်တဲ့လူတွေတော်တော်များများဦးစားပေးပြီးစစ်တဲ့နေပေါ့နော်အဓိကကတော့ရောဂါလက္ခဏာပေါ်နေတဲ့လူတွေပေါ့နော်အနည်းဆုံးဖျားနာတဲ့လက္ခဏာလေးနည်းနည်းလေးပေါ်လာရဆိုတာလဲစစ်တင်တယ်ပေါ့နော
်ဒီလိုစစ်တဲ့အခါမှာဘလို့ test မျိုးကိုလုပ်တင်ပါလဲ
test ကအခုကဟိုအရင်တုန်းက covid တွေစတုန်းကပေါ်ကစားနဲ့မတူတာကတော့ပို့ပြီးတော့ပေါ့နော် test တွေအရေးအတွက်လည်းများလာတဲ့အပြင်ကို company တွေလည်းများများထုတ်လာနိုင်တာဆိုတဲ့အတွက်ကြောင့်မလို့အ мян စစ်တဲ့ဟို test ဆိုတာလည်းရှိတယ်အ мян စစ်တဲ့ test ကဒီအခုအမေရိကန်မှာဆိုလို့ရှိရင်အ мян စစ်တာ home test ဆိုခေါ်တယ်ပေါ့နော်အိမ်မှာတဲရောက်ရောက်ကအလုံးနေမကောင်းဖြစ်လို့အိမ်မှာစစ်ချင်တယ်ဆိုရင် over the counter လို့ခေါ်တယ်စိတ်ခန့်မှာဖြစ်ဖြစ်စတိုးဆိုင်မှာဖြစ်ဖြစ်သွားပြီးတော့လုပ်ရတယ်အ мян စစ်တဲ့ test လေးစစ်တယ်ဒါကြတော့ရန်ကုန်မှာလည်းအခုအဲ့လိုမျိုးတွေရှိတယ်ပေါ့နော်ရန်ကုန်နဲ့အိမ်ဗမာပြည်မှာအနှံ့ပြားမှာလည်းအဲ့လိုမျိုးအ мян စစ်တဲ့ test နောက်တစ်ခုကကြတော့ဟို lab မှာစစ်တာစိတ်ခန့်မှာသွားပြတယ်ဆရာဝန်စီမှာနေမကောင်းဘူးလို့တကွေးပဲဖြစ်ဖြစ်နာစီဆောင်ဆိုပဲဖြစ်အလုံးဖြားနာတာပဲဖြစ်ကွာတန်တရာရှိလို့တော့ပြရင်စေကမ်းမှာဆရာဝန်ကိုယ်တိုင်နမူနာယူပြီးတော့စစ်တဲ့ဥစ္စာကြတော့အဲ့ဆရာဝန်စေကမ်းကနေပြီးတော့လက်တွေကိုပို့တယ်ဒီစေယုံကလက်တွေပဲဖြစ်ဖြစ်ဟို reference လက်တွေပဲဖြစ်ဖြစ်အထူးဟိုကလုပ်တဲ့လက်ပေါ့နော်အဲ့ reference လက်တွေလည်းဒီအဲ့လိုမျိုးပို့ရဲကြတော့ PCR လို့ခေါ်တဲ့ test ပေါ့နော်အဲ့ဒါနောက်တစ်မျိုးရှိရယ်ဟိုလက်တွေတုံးနေစက်အမျိုးပြုံးပုံမှာမူတရားပေါ့အ мян ထွက်တဲ့စက်ရှိရယ်အနေထွက်တဲ့စက်ရှိရယ်ဆိုတော့အဲ့အတိတ်ကအဲ့ငမျိုးပေါ့နော်အိမ်မှာစစ်တဲ့ test ရှိတယ်တရားဝင်စီကမ်းမှာတော့ပြပြောလို့စစ်တဲ့ test ရှိရယ
်အိမ်မှာစစ်တဲ့ test ကိုဘယ်ချိန်မျိုးမှာစစ်တင်ပါတယ်လဲ
အိမ်မှာစစ်တဲ့ test တွေကဟိုများသောအားဖြင့်ကဟိုဟာပေါ့ recommendation လို့ခေါ်တာပေါ့နော်ဒီဟိုညွှန်ကြားချက်ကလုံးအားကြတော့လုံးဝလက္ခဏာရှိတဲ့လူမှစစ်ဖို့တင်ပါတယ်။ဘာလို့လဲဆိုတော့လက္ခဏာရှိမှပဲ virus ပိုးကကိုယ်ထဲမှာအများကြီးရှိနေတယ်။အဲ့ဒါကို home test လို့ခေါ်တဲ့ဒီအ мян စစ်တဲ့ test ကသူကပို့ပြီးတော့ဟို sensitivity ဆိုတာပို့တော့ဟိုဟာထိရောက်ချက်ကောင်းတာပေါ့နော်။အကယ်၍ home test အဲ့လိုမျိုးအ мян စစ်တဲ့ test ကိုယ့်အကူစစ်လို့ negative ဖြစ်တယ်ဆိုလို့ရှိရင်ညတော့အပြစ်ကဆရာဝန်စီမှာစိတ်ကမှာတွားပြပြီးတော့အဲ့လိုမျိုးဆက်ဆောင်က PCR လို့ဖြစ်ဆိုတဲ့ test နဲ့ပြန်ပြီးတော့ confirm လုပ်တာပိုကောင်းတာပေါ့နော
်ဒီလိုစစ်ဆေးတဲ့ test kit တွေရဲ့စိတ်ချမှုအတိုင်းတာကဘယ်လောက်ရှိပါသလဲ
ထုတ်တဲ့ company တွေကလည်းအခုနောက်ပိုင်းကလည်းအမျိုးမျိုးပေါ်လာတယ်ပေါ့ဆိုတော့နော်ဗမာပြည်မှာလည်း test kit တွေကများသောအားဖြင့်ကအိန္ဒိယကထုတ်တာရယ် China ကထုတ်တာရယ်အဲ့လိုမျိုးတွေရှိကြတယ်ပေါ့နော်အဓိကညွန်ကြားချက်လေးပါတယ်ပေါ့နော်ဒီ test kit ထဲမှာပဲကျန်းမာရေးဌာနကထောက်ခံချက်ပေးထားတယ်အဲ့လိုမျိုးအမှတ်သားလေးတွေကိုကြည့်လို့ရှိရင်တော့ဟိုအများဆုံးကပြတော့ WHO ပေါ့နော်ဟိုကမ္ဘာကျန်းမာရေးအဖွဲ့အစည်းကများသောအားဖြင့်ထောက်ခံတာများတယ်ဒါပေမဲ့ဟိုတရုတ်နဲ့အိန္ဒိယထုတ်တဲ့ဥစ္စာထောက်ခံတာရှိမရှိတော့ပြောတတ်ဘူးပေါ့နော်ပို့ပြီးတော့အဆင်ပြေတာကြတော့ test kit ကအိမ်မှာလဲစစ်တာဆိုတော့နှာခေါင်းပတ်ဝန်းကျင်ကိုပဲနမူနာလွယ်လွယ်ကူကူယူနိုင်တဲ့ပါတော့ပို့ပြောအဆင်ပြေတာပေါ့ကိုယ်တိုင်းလည်းနမူနာယူတဲ့အတွက်ကြောင့်မလို့လေ
အခုဆိုလို့ရှင်မြန်မာနိုင်ငံမှာလည်းကာဝယ်ဆေးတွေထိုးပေးနေပြီပေါ့နော်ဒီ test လုပ်တဲ့ဥစ္စာကာဝယ်ဆေးထိုးပြီးသားလူတွေက test ကိုဘယ်ချိန်မျိုးမှာလုပ်တင်လဲ
အဲ့ဒါလေးနည်းနည်းရှင်းပြပေးပါဒီကာဝယ်ဆေးနဲ့ test လောက်တာနဲ့ပတ်သက်ပြီးတော့
အခုကကာဝယ်ဆေးတွေကလည်းကြကြံပြန်ပြန်ထိုးနေကြပြီဆိုတော့ပေါ့နော်နော်နှစ်ခုရှိရပေါ့စစ်မယ်ဆိုလို့ရှိရင်ကာကွယ်ဆေးထိုးပြီးတော့နေကောင်းတဲ့ပုံမှန်ဘာမှမဖြစ်ဘူးကြက်ကြက်မှမှာပဲဆိုလို့ရှိရင်အဲဒီကာကွယ်ဆေးထိုးထားပြီးတဲ့လူကစစ်နိုင်တာပါလဲဆိုတော့ဒီကာကွယ်ဆေးကနေပြောကိုခံတက်လာမလားမတက်လာလားပေါ့နော်ဒီကိုဗစ်ကိုပိုးကိုကာကွယ်နိုင်ဖို့အတွက်ဒီအန်တီဘော်ဒီလို့ခေါ်တဲ့ဟာတက်ရှိလာလားဆိုတာကိုစစ်နိုင်တာပေါ့နော်အဲ့ဒါကဒီကာဝစီထိုးရဲဘာမှလည်းဟိုနေမကောင်းတာပါများမဖြစ်တော့ဘဲနဲ့ဆိုလို့ရှိရင်အဲ့ဒါဆိုလို့ရှိရင်နှစ်ပတ်သုံးပတ်လောက်ထိုးနောက်ဆုံး dose ထိုးပြီးတဲ့အချိန်အတွင်းမှာဟို antibody test ဆက်လို့ရတယ်ဒါကကြတော့ကိုခံအောင်ရှိတာကိုစစ်တာပေါ့နော်နောက်တစ်ခုကတချို့တွေကကာဝစီကြောင့်မလို့ဖျားသွားတာလည်းရှိနိုင်တယ်ပေါ့နော်အဲ့လိုမျိုးကြောက်လို့ရှိရင်တော့ညံ antigen test ပဲဖြစ်ဖြစ်ဟို PCR test ပဲဖြစ်ဖြစ်အဲ့လိုမျိုးသွားဆက်လို့လည်းရပါတယ်နောက်တစ်ခုကသူတို့ကိုယ်တိုင်လည်းအဲ antibody စစ်ဆေးဟောင်းကပြောရဲကိုခံရှိမရှိဥစ္စာကိုလည်းစစ်လို့ရပါတယ်ဒါပေမဲ့အဲ့လိုကာဝယ်ဆေးထိုးပြီးတော့ဘယ်ချိန်မှာပဲဖြစ်ဖြစ်ထိုးပြီးခြင်းပဲဖြစ်ဖြစ်နောက်တော်တော်လေးကြာမှတချို့တွေလည်းပြန်ပြီးနေမကောင်းဖြစ်ကြတယ်ဆိုလို့ရှိရင် covid ရှိမရှိကိုစစ်တာလည်းအဲ့လိုမျိုးလည်းစစ်လို့ရပါတယ
်အဲ့လိုအချိန်မျိုးမှာ testing လုပ်တာကရောဟိုအဆင်ပြေပါမလား
ထက်ဆုတ်တာကတော့လည်းပါအန္တရာယ်မရှိပါဘူးဟိုစံနမူနာကောက်တာဆိုတာလည်းလွဲပါတယ်အခုနောက်ပိုင်းဆိုရင်ကောက်ဖို့အတွက်ကိုအခွင့်အရေးပုံများလာပါဘူးအရင်တော့ဆိုရင်ဟိုနှာခေါင်းအရင်ပိုင်းထိထိုးထည့်ရတဲ့နမူနာကိုကောက်ရတယ်အခုနောက်ပိုင်းဆိုရင်သရွေး saliva ဆိုရဖြစ်ဖြစ်ဒီပစက်အတွင်းပိုင်းမှာဟိုအာခေါင်းအနောက်ပိုင်းကိုတို့ပြီးတော့ပဲဖြစ်ဖြစ်အဲ့လိုမျိုးရိုးရိုးနှာခေါင်းအဝလေးမှပါပဲဖြစ်ဖြစ်အဲ့လိုမျိုးဆိုတော့လူနာတွေပို့ပြီးတော့ခံနိုင်ရတောင်လို့အခွင့်အရေးတွေပုံများလာအန္တရာယ်ရှိတယ်ဆိုတော့မရှိပါဘူးနောက်ဟိုကိုခံဆစ်တယ်ဆိုလို့ရှိရင်အဲ့လို antibody ဆစ်တယ်ကိုခံဆစ်တယ်ဆိုလို့ရှိရင်ရိုးရိုးတွေးဖောက်တာပဲပေါ့နော်ဆိုတော့အဲ့ဒါလည်းဒီရိုးရိုးအပေါက်လေးဆိုးတယ်လို့လောက်လေးပဲခဏလေးပဲရိုးရိုးတွေးဖောက်တာပဲဆိုတော့အန္တရာယ်ဘာမှမရှိပါဘူ
းဒေါက်တာဖြူမြတ်တွေရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကိုဇန်နာကိုဒီမှာပဲရှင်းလားလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်ပါနော်
တော်ကင်မျိုးတဲ့ရဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ။ VOE ကထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မြန်မာပြည်မှာပေးစာများကဏ္ဍမှာတည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့စာရေးသားမဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းအချင်းချုပ်ကိုတော်ကင်မျိုးသက်ပြောပြပေးပါအောင်ဗျာ
။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အာဖဂန်နစ္စတန်နိုင်ငံတွင်းလုပ်ငန်းတွေကိုနောက်ထပ်6လဆက်ပြီးလုပ်ကိုင်နိုင်ရေးအတွက်တောက်ကြံနဲ့မဲခွဲဆုံးဖြတ်ရမှာကန့်ကွက်သူမရှိတညီတညွတ်တဲ့အတည်ပြုခဲ့ကြပါလေ။ဒီဆုံးဖြတ်ချက်ကြောင့်လာမယ့်လတွေအတွင်းကုလသမဂ္ဂရဲ့လုပ်ငန်းတွေဖြစ်တဲ့အာဖဂန်နစ္စတန်နိုင်ငံတွင်းကလူခွင့်ရေးဆန်ရတွေကလေးငယ်တွေကိုအကာအကွယ်ပေးမှုနဲ့အရသားတွေပေါ်ကျူးလွန်မှုရှိမရှိစောင့်ကြည့်တာတွေကိုလှုံ့ဆော်နိုင်တဲ့အပြင်ဒီစီမံအုပ်ချုပ်ရေးဆိုင်ရာအဆင့်အလုံးမှာအမျိုးသမီးတွေအပြည့်အဝအဓိပ္ပာယ်ရှိရှိပါဝင်ဆောင်ရွက်နိုင်ဖို့အတွက်အထောက်အကူရစေမှာဖြစ်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာနိုင်ငံတကာဖွဲ့စည်းတည်သည့်ကခေါင်းဆောင်၃ဦးပါဝင်နိုင်ငံ၆နိုင်ငံကထိပ်သီးခေါင်းဆောင်တွေနဲ့ကမ္ဘာရာသီဥတုအရေးကိုတောက်ကြံနေမှာဆွေးနွေးခဲ့ပါတယ်။နောက်တစ်လကွဲကြာမှာကျင်းပမယ်ကုလသမဂ္ဂရာဥတုရာသီဆိုင်ရာညီလာခံမတိုင်ခင်အကြိုကျင်းပတဲ့ဒီအစည်းအဝေးကိုမှာပို့ပြီးတော့ထိရောက်လေးနဲ့တဲ့ရာသီဥတုဆိုင်ရာအရေးယူလှုပ်ဆောင်မှုတွေလုပ်ဖို့ဒီကိစ္စအရေးကြီးကြီးလုပ်ရမယ်ကိစ္စတစ်ခုဖြစ်အောင်ကကမ္ဘာစီးပွားရေးကောင်းမွန်ဖို့အတွက်ပါဖြစ်တယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောကြားခဲ့ပါတယ်။ပြင်သစ်နိုင်ငံကရေငုပ်သင်္ဘောတွေကိုမဝယ်တော့ဘဲအမေရိကန်နဲ့ဗြိတိန်နိုင်ငံတို့ကနျူကလ িয়ার စွမ်းအင်သုံးရေငုပ်သင်္ဘောတိဆောက်ပေးဖို့ဩစတြေးလျဘက်ကလက်ခံလိုက်တဲ့အတွက်အမေရိကန်နဲ့ဩစတြေးလျနိုင်ငံတွေကသံမတ်တွေကိုပြင်သစ်နိုင်ငံကချက်ချင်းပဲပြန်ပြီးဆင့်ခေါ်လိုက်ပါတယ်။ဒီပြည်내သမ္မတအီမန်နျူရဲ့ပန်ကြားချက်နဲ့ချမှတ်လိုက်တဲ့ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးဒါဩစတြေးလျနဲ့အမေရိကန်တို့ရဲ့ကြေညာချက်နဲ့ပတ်သက်ပြီးတုံ့ပြန်တာလို့ပြည်내နိုင်ငံခြားရေးဝန်ကြီးကပြောပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါ။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရည်မှုကတော့ကိုရဲမွန်ဖြစ်ပါတယ်။အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျိုနာခမ်းမင်းနဲ့စီနတ်အဒဲရာမန်တို့ဖြစ်ကြပါတယ်။ဒီကနေ့မနေ့အတွက် VO ရဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ25 40 50နဲ့ VO ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်ထုတ်လွှင့်ခဲ့တာပဲဖြစ်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VO ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the